Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Radio American တန်ကန်နဲ့2020ဩဂုတ်လ19ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံပါချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ2440နဲ့51လမ်းလမ်းမီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပること自体ရောဂါတန်ခံနေရခြင်းမှာထိရောက်တဲ့ကာကွယ်ဆေးရလာရင်ကိုယ်နိုင်ငံအတွက်ပဲကိုမကြည့်ကြဘူး WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကြီး Tedros Ghebreyesus ကအင်္ဂါနေ့ WHO သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် Nationalism exacerbated the pandemic
အမျိုးသားရေးကိုပဲဦးစားပေးတာဟာကာယောဂါကိုပိုးပြီးဆိုးစေနိုင်တဲ့အပြင်ကမ္ဘာကုန်စည်စစ်ဆင်မှုတွေပါလုံးဝပြတ်သွားတဲ့အထိဖြစ်လာနိုင်စေတယ်လို့ပြောသွားတာပါဒီကာယောဂါပထမဆုံးခံစားလာရတဲ့အချိန်မှာတချို့နိုင်ငံတွေကပစ္စည်းတွေကိုတင်ထားတာကြောင့်ယောဂမကူးဆန့်အောင်ကာကွယ်ပေးတဲ့ပစ္စည်းတချို့ပြက်လက်သွားခဲ့တာကိုရည်ရွယ်ပြီးပြောကြားတာလည်းဖြစ်ပါတယ်။ကာကွယ်ဆေးကိုကိုယ်နိုင်ငံအတွက်ပဲကိုထားတာမျိုးကနေကာကွယ်နိုင်အောင်နိုင်ငံအလုံးလက်တွဲပြီးဆောင်ရွက်ဖို့လိုအပ်ကြောင်းလည်းကာကွယ်ဆေးရလာချိန်မှာအလုံးညီလူညီမျှလက်လန်းနေရဟာအရေးအကြီးဆုံးဖြစ်ကြောင်းလည်းပြောပါတယ်။ကမ္ဘာကြီးကတိကျမဟုတ်ပဲဆက်ဆက်နေတဲ့အတွက်စိတ်ချလက်ချတုံးနိုင်တဲ့ကာကွယ်ဆေးထုတ်လာနိုင်တဲ့တနည်းမှာဘယ်လုံးကနေမှမတူအောင်အချင်းချင်းပိုးပြီးလိုအပ်လာမှာဖြစ်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲလူငယ်တွေနေနဲ့ COVID-19 ရောဂါပိုးပြီးနေတာမဟုတ်တဲ့အတွက်သတိထားကြဖို့နဲ့ကိုယ့်ရဲ့ပြုမှုနေထိုင်ပုံတွေဟာတခြားလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့လည်း WHO ကသတိပေးပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ22သန်းနီးပါးဖြစ်လာနေတယ်လို့သိဆုံးရသူက8သိန်းနီးပါးရှိနေပြီဖြစ်ပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူအများဆုံးဖြစ်နေတဲ့ Spain နိုင်ငံမှာဒီရောဂါထိန်းချုပ်နိုင်ဖို့အတွက်ပြင်းထန်ကြိုးစားနေကြခြင်းပါပဲဒီရောဂါထိန်းချုပ်ဖို့အတွက်ချမှတ်ထားတဲ့စည်းကမ်းတွေဟာလူခွေကိုထိခိုက်နေတဲ့ဆိုပြီးထောင်နဲ့ချီဆန္ဒပြခဲ့ကြပါတယ်ကိုရိုနာဗိုင်းရပ်စ်အတွက်ချမှတ်တဲ့စည်းကမ်းတွေဟာအုပ်ချုပ်သူလူတန်းစားကလူလူကိုထိန်းချုပ်ဖို့အတွက်ဖန်တီးမှုဖြစ်ခံယူထားသူ2500လောက်ပါတနင်္ဂနွေနေ့ကမက်ဒရစ်မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပြီးလူလူလှုပ်ရှားမှုလုပ်တဲ့အဖွဲ့တွေကတစ်ဖွဲ့ကတော့ရှေ့လာထဲမှာလည်းဆန္ဒပြမယ်လို့ပြောပါတယ်ကျွန်တော်တို့ကလည်းစပိန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာတာကိုတားဆီးဖို့လေဝဲရင်းညမောအစိုးရထုတ်ပြန်တဲ့စီမင်းစည်းကမ်းတွေဟာပုံကိုယ်ရေးလွတ်လပ်မှုကိုကန့်တတ်တယ်ဆိုပြီးလက်ရရင်းအဖွဲ့တွေအဓိကဦးဆောင်တဲ့ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ပြီးအခုလည်းအလားတူဆန္ဒပြမှုတွေတွေ့လာရတာပါစပိန်လိုပဲ COVID-19 အတွက်ကန့်တတ်တမ်းမှုတွေကိုဆန့်ကျင်တဲ့လှုပ်ရှားဆန္ဒပြမှုတွေကို American ပြင်သစ် Britain နဲ့ Germany နိုင်ငံတွေမှာလည်းတွေ့ရပါတယ်မကြာသေးခင်ကကောက်ယူခဲ့တဲ့စစ်တမ်းရစပိန်မှာနှာခေါင်းဆီးတက်ဖို့အတွက်ညွှန်ကြားချက်ကိုလက်မခံသူကနိုင်ငံလူကြီး၄ပုံတစ်ပုံရှိနေပါတယ်။နိုဗမ်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဆန်လိုက်ကနေတေးပို့မယ်မဲပြားတွေအချိန်မီရအောင်ပို့ပေးမယ်လို့အမေရိကန်စာပို့လုပ်ငန်း USPS အကြီးကဲ Louis DeJoy ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် USPS ဌာနမှာပြုလုပ်မယ်အပြောင်းအလဲတွေအလုံးနဲ့ဆိုင်းငံ့ထားမယ်လို့ပြောပါတယ်။ရွေးကောက်ပွဲမဲတွေကိုမဲရွတ်မဲ့အရာရှိတွေစီပေးပို့ရမှာတန်းနဲ့ချီတဲ့မဲတွေမရောက်ခဲ့ဖြစ်နေနိုင်တယ်လို့ Democratic Party ဝင်တွေပြောကြားမှုတွေနောက်ပိုင်းအခုလိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ Republican Party ကသမ္မတအတွက်မဲဆက်ပွဲမှာရန်ပုံငွေထည့်ဝင်တဲ့ချမ်းသာတဲ့အလှူရှင်တစ်ဦးဖြစ်တဲ့ DeJoy ကို American သမ္မတ Donald Trump က USPS အကြီးအကဲဖြစ်နေခန့်ချက်လာဖြစ်ပြီးဒီရွေးကောက်ပွဲအတွက်ဒီနှစ်ဆောင်းရာသီအတွင်းရောက်လာတဲ့ညစာဘလောက်များများပို့ပေးဖို့အတန်လဲလို့လည်းသူကပြောပါတယ်။သူကစာလိုက်လုပ်သားတွေအတွက်အချိန်ပေါ်လုပ်ခမပြီးပဲဖြတ်တောက်ရှော့ချတာတွေလုပ်ခဲ့တာကြောင့်မကြခင်ရက်ပိုင်းတွေအတွင်းစာပို့လုပ်ငန်းရဲ့စာပေးဝေမှုနှောင့်နှေးကြမ်းကြမ်းမှုနဲ့ကြုံခဲ့ရတာပါ။အခုတော့ရွေးကောက်ပွဲမဲပြားတွေအချိန်မီမရောက်ဘဲဖြစ်နေမှာကိုရှောင်ရှားနေအောင်စာပို့လုပ်ငန်းရဲ့ဈေးရှော့ချဖို့လှုံ့ဆော်မှုတွေရွေးကောက်ပွဲနောက်ပိုင်းမှာမှလုပ်မယ်လို့ပြောပါတယ်။စာလိုက်ကနေမဲပေးမှုကို American ပြည်အောင်စုတချို့ပြည်နယ်တွေမှာစက်တင်ဘာလမှာစတင်ဖို့ရှိပါတယ်။မဲမတမာမှုတွေရှိတယ်လို့စောင့်ကြည့်သုံးသက်သူတွေဝေဖန်နေတဲ့ Belarus နိုင်ငံရဲ့ရွေးကောက်ပွဲကလည်း26နှစ်အုပ်ချုပ်ပြီးတဲ့နောက်တက်တန်းဆက်တိုးမဲ့အာနာရှင်သမ္မတ Alexander Lukashenko နှုတ်ထွက်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကလက်ထပ်အလုပ်သမားတွေပါပူးပေါင်းလာကြပါတယ်။အစိုးရထိန်းချုပ်ထားတဲ့လုပ်ငန်းတွေကလည်းထောင်နဲ့ချီတဲ့အလုပ်သမားတွေဟာအလုပ်မလုပ်ကြတော့ဘဲဆန္ဒပြနေတဲ့မင်းသားမင်းသမီးတိဥဆောင်တွေ အတန်ဆန့်သမားတွေနဲ့ပူးပေါင်းခဲ့ကြတာဖြစ်ပါတယ်။အောက်တိုဘာ9ရက်ရွေးကောက်ပွဲနောက်ပိုင်းရက်ဆက်ပြီးငြင်းငြမ်းစွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ချိန်မုန်းခဲ့တဲ့နောက်သမရလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမရကငြင်းဆိုခဲ့ခြင်းကစသည်ဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါ။ဆန္ဒပြမှုတွေတိုးလာနေချိန်မှာပဲသမရလူရှန်ကိုကရဲကြရှိ300ကျော်ကိုသူတို့တာဝန်ထမ်းဆောင်မှုအတွက်ဂုဏ်ပြုပြီးသူ့ကိုတစ္ဆာစောင့်တည်စေဖို့အတွက်ကြိုးစားခဲ့တာဖြစ်ပါတယ်။ငင်းကျဆော်ဆန္ဒပြသူတွေကို stand grenades လို့ခေါ်တဲ့မေဇေးဘုံတွေ rubber ချီစံတွေနဲ့ပစ်ခတ်ခဲ့တဲ့ရဲတွေကိုအခုလိုချီကျူးခုန်ပြတာအတွက်အတိုက်ခံတွေကရှုံချကြပါတယ်။ရဲတွေရဲ့နှိမ်နှင်းမှုကြောင့်တေဆွမ်းသွားသူအနည်းဆုံး2ဦးဖြစ်ပြီးလူပေါင်းရန်နဲ့ချီဒဏ်ရာရခဲ့တယ်လို့အဖမ်းခံရသူကလည်း 9,000 လောက်ရှိနေတာပါ။
အမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 5.40 kHz 5.51 kHz 5.59 နဲ့5.190 kHz 5.59တို့ကနေထုတ်လည်ပေးနေပါရရှင
်ကျွန်တော်ရမတော်မှာ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှုပ်ကြောင်းခြေချနေတိုင်းသူများအကူအညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းတစ်ခုမှာဂရီ120ဆန် COVID-19 ရောဂါဆိုင်ရာကျန်းမာရေးဘုရားနာတဲ့တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲဒီဘုရားနာမှာပြင်းထန်အဆုတ်ရောင်ကူးစက်ရောဂါအတွဲတိကျခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီး COVID-19 ရောဂါလူနယ်ရေးအတွဲရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 စတင်ဖြစ်ပွားကလေးကလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေကသဘာကျန်းမာရေးအဖွဲ့လန်ဂျန်ချက်တွေနဲ့အညီဒုက္ခသည်အများများနေထိုင်တဲ့ကောက်ဆစ်ပဇာခရိုင်နဲ့ COVID-19 တုံ့ပြန်ရေးပြည်စင်ရလုပ်ငန်းတွေစတင်လုပ်ကိုင်နေကြတာဖြစ်ပါတယ်။အခုနောက်ဆုံးဖွင့်လှစ်ခဲ့တဲ့ကျန်းမာရေးဌာနတွေမှာဆိုရင်အခုအခါ IMO ကတိစောက်ခဲ့တဲ့ COVID-19 ရောဂါဆိုင်ရာကျန်းမာရေးဌာနတွေမှာလေအလတ်နဲ့အသေးအတန်လူနာ130ကိုတစ်ချိန်တည်းလက်ခံကူတာပေးသွားနိုင်ပြီဖြစ်ပါတယ်။ IOM ကတိစောက်ပေးခဲ့တဲ့ကျန်းမာရေးဌာနတွေမှာ COVID-19 ကူးစက်ခံရသူဒေသခံတွေရောတက်ကနစ်နဲ့အူချာနယ်မြေကဒုက္ခသည်တွေကိုပါကူတာပေးသွားမှာဖြစ်ပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာလက်နက်ကင်တပ်တွေကိုနေပြည်တော်ရှင်းလင်းရေးလုပ်ရာကရိုဟင်ဂျာ9000ကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ကြပါတယ်။မြန်မာစစ်ရကရိုဟင်ဂျာ3000ကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်စစ်ဆေးလက်ခံမယ်လို့ကြေညာထားပါတယ်ခင်ဗျ။အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးအော်စတြေးလျနိုင်ငံရရှိဖို့အရေးဆောင်ရွက်ထားပြီးဖြစ်တယ်လို့အော်စတြေးလျဝန်ကြီးချုပ် Scott Morrison ကအင်္ဂါနေ့ကပြောပါရတယ်။အဲ့ဒီဆေးကိုအော်စတြေးလျနိုင်ငံအတွင်းမှာပဲထုတ်လုပ်သွားမှာဖြစ်ပြီးတနင်္ဂနွေကိုအခမဲ့ကာကွယ်ဆေးထိုးပေးသွားမှာဖြစ်တယ်လို့လည်းဝန်ကြီးချုပ်မော်ရီဆန်ကပြောပါရတယ်။ Oxford တက္ကသိုလ်နဲ့ COVID-19 ကာကွယ်ဆေးပူးပေါင်းဆန်းသတ်နေတဲ့ Sweden နဲ့ Britain ဖက်ဆာ AstraZeneca ဆေးကုမ္ပဏီနဲ့ Australia နိုင်ငံတို့သဘောတူညီချက်ရထားပြီးလို့လည်းဝန်ကြီးချုပ်မော်ရီဆန်ကပြောပါရတယ်။ Oxford တက္ကသိုလ်ကဆန်းသတ်နေတဲ့ကာကွယ်ဆေးကတစ်ကမ္ဘာလုံးမှာရှေ့အရောက်ဆုံးနဲ့အလားအလာရှိဆုံးဆေးဖြစ်ပြီးအခုသဘောတူညီချက်အရ Australia နိုင်ငံသားတွေအတွက်ကာကွယ်ဆေးအစောဆုံးရရှိနိုင်မှာဖြစ်ကြောင်းစံတမှုတွေအောင်မြင်ရင်ဒီကောက်ွယ်ဆေးကိုဩစတြေးလျနိုင်ငံအတွင်းထုတ်လုပ်သွားမှာဖြစ်တယ်လို့ဩစတြေးလျလူမျိုး25သန်းအတွက်အခမဲ့ဖြန့်ဝေသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါရယ်ဒီကမ္ဘာလုံးမှာ COVID-19 ကောက်ွယ်ဆေးတတိယအဆင့်စံတတ်နေတဲ့ဆေးမျိုး၅ခုတည်းအော့စပိုတက်တူကစံတတ်နေတဲ့ကောက်ွယ်ဆေးပါဝင်ပြီးဒီနေ့ကုန်လောက်ထုတ်လုပ်နိုင်မှုမြန်မာထားပါရယ် COVID-19 ကောက်ွယ်ဆေးရရှိဖို့အရေးဒါဟာဩစတြေးလျနိုင်ငံအတွက်ပထမဆုံးသဘောတူညီချက်လည်းဖြစ်ပါရယ်ဩစတြေးလျနိုင်ငံဟာ American ဆေးဝါးနည်းပညာသုံးပြီး Patton Dickinson နဲ့လည်းစီတိုအနေစီတိုပြုံတန်းတရာဝယ်ဖို့အတွက်အမေရိကန်ဒေါ်လာ18တန်းဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်ခင်ဗျ။အမေရိကန်တွေကပြစ်မှတ်ထားပြီးကိုရိုနာဗိုင်းရပ်စ်ကရောဂါဆိုင်ရာပစ္စည်းတွေအွန်လိုင်းကနေရောင်းချပြီးလိမ်လည်မှုနဲ့ဗီယက်နမ်နိုင်ငံသား3ဦးကိုဗီယက်နမ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဗီယက်နမ်ဆိုင်ရာအမေရိကန်တန်ယုံနဲ့ကောက်ဆစ်ဝင်ယုံကထုတ်ပြန်တဲ့ကြေညာချက်အရဗီယက်နမ်နိုင်ငံသားတွေဖြစ်တဲ့ Phan Dinh Du, Trung Quoc Khan နဲ့ Nguyen Duy Tong 3ယောက်က website ပေါင်း300ကျော်နဲ့လုပ်ငန်းလက်ပတ်ခဲ့ကြအောင်သူတို့ကအမေရိကန်နိုင်ငံတွင်းဆိုင်တွေမှာပြက်လက်နေတဲ့လက်တန့်စည်းရည်နဲ့တခြားပစ္စည်းတွေကိုအွန်လိုင်းကနေကြော်ညာရောင်းချပြီးဝယ်သူတွေစီကအပေးပို့ပေးနေကြကြောင်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းပြည်နယ်90ကပစ္စည်းမှာယူသူလူပေါင်း9000လောက်စီကိုအမေရိကန်ဒေါ်လာတန်တန်းနီးပါးတန်ဖိုးရှိတဲ့ပစ္စည်းတွေရောင်းချလိမ့်နေခဲ့တာဖြစ်ပါတယ်။လိမ့်နေသူတွေကအမေရိကန်အခြေစိုက်ငွေပေးချေစနစ်ကိုအသုံးပြုသလိုရချီတဲ့ email account တွေနဲ့ website အသုံးပြုသူ user account တွေကိုဖွင့်ထားပြီးပစ္စည်းတွေလိမ့်လေရောင်းချခဲ့တာဖြစ်ပါတယ်။ အဲဒီလိုရောင်းချနေတာကိုဥပဒေစိုးမိုးရေးအရာရှိတွေမသိအောင်လုပ်ထားကြတာကိုလည်းအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကစစ်ဆေးတွေ့ရှိခဲ့ပါတယ်။လိပ်စာတွေနဲ့ဖုန်းနံပါတ်အမှားတွေ website တွေပေါ်မှာဖော်ပြထားတာကြောင့်လည်းလေလေသူတွေနဲ့မသက်ဆိုင်တဲ့လူတွေနဲ့ကုမ္ပဏီတွေကိုအလေးခံရသူတွေကတိုက်တန်းမှုတွေမှာရင်ပြုလုပ်ခဲ့ကြပါတယ်။အခုလိုလိမ်လည်မှုတွေနဲ့ပတ်သက်တဲ့သတင်းချက်လက်တွေကိုအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနကဗီယက်နမ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနကိုပေးပို့ခဲ့တာကြောင့်နောက်ဆုံးမှာလိမ်လည်သူတွေကိုဖမ်းဆီးလိုက်နိုင်တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလာတဲ့မြက်ကိုရီးယားနိုင်ငံကကောင်းဆောင်တွေရဲ့အစ်ပြင်းနိုင်ငံရေးညီလာခံကိုဒီကနေ့ပို့တုံးလေးမှာကျင်းပဖို့ရှိပါတယ်။ဒါကြပေးဆိုခံတားရလို့ဆိုးရွားလာနေတဲ့စီးပွားရေးကကိုဗစ် -19 သာစီရေးလုပ်ငန်းတွေကြောင့်ပိုပြီးအကျတ်တဲဆိုင်နေချိန်မှာမြက်ကိုရီးယားနိုင်ငံဟာရည်ကြီးတဲ့တန်ကိုလည်းအကြီးကျယ်ခံခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့ညီလာခံမှာဘာကြောင့်ဆွေးနွေးမယ်ဆိုတာမပြောဘဲအရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးမယ်လို့သာနိုင်ငံဝန်ကြီးစီရန်နေတဲ့တင်းဌာနကပြောပါတယ်။ကိုရီးယားဒေါ်လာရေးဖွံ့ဖြိုးတိုးတက်နေမှုနဲ့ပါတီရဲ့တက်ခိုက်နိုင်မှုစွမ်းအားကိုပြင်တင်ရမှာအရေးပါတဲ့ကိစ္စတစ်ခုကိုဗိုလ်တုံးနေ့မှာပြုလုပ်မဲ့ပါတီဗိုလ်တုံးနေ့မှာပြုလုပ်မဲ့ပါတီမျက်နှာစုံကြီးစည်းဝေးမှာအနာရအလုသမားပါတီကခေါင်းဆောင်တွေကဆုံးဖြတ်မှာဖြစ်တယ်လို့လည်းခစ်စီယန်နေတဲ့ဌာနကအင်္ဂါနေ့ကကြေညာထားပါတယ်။အခုလိုကြေညာချက်ဟာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့စစ်စင်လုပ်နေကြနေရာတီစီးရေးလေ့ကျင့်မှုစတင်လုပ်ဆောင်ခြင်းမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကွန်ပျူတာနဲ့ပုံစံဖန်တီးထားတဲ့အတိုင်းလုပ်လို့ရှိတဲ့ဒီစီးရေးလေ့ကျင့်မှုနဲ့ပတ်သက်လို့မြက်ကိုရီးယားတင်ဌာနတွေကတစုံတရာပြောကြားတာမရှိသေးပါဘူး။ပုံမှန်တော့မြက်ကိုရီးယားတို့ကဒီစီးရေးလေ့ကျင့်မှုကိုမြက်ကိုရီးယားကိုကျူးကျော်ဖို့အစမ်းလေ့ကျင်တာဆိုပြီးပြည်ပြည်ထောင်ထောင်ဝေဖန်လေးရှိပါတယ်။ပါတီတာဝန်ရှိသူတွေဟာနိုင်ငံရဲ့စီးပွားရေးရာကိစ္စတွေနဲ့ပါတီဖွဲ့စည်းပုံပြောင်းလဲရေးကိစ္စတွေကိုလည်းဆွေးနွေးမယ်လို့ကိစ္စရည်နေတဲ့ဌာနကပြောပါရယ်။ American ပြည်ထောင်စုနဲ့ Nuclear ဆိုင်ရာစီးဆက်ဆွေးနွေးပွဲတွေရှင်းပြတော့မဆုတ်တာဖြစ်နေတဲ့အပေါ်မှာလည်းမြောက်ကိုရီးယားကောင်းဆောင်တွေဆွေးနွေးလိုက်မယ်လို့ယူဆရပါရယ်ခင်ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင
်ဗျ။တော်ဝင်းမင်းပါအရေးမြမတက်မတော်ကဗိုလ်ချုပ်ကြည်ဟောင်းနဲ့အခုပြည်တော်စုကောင်းကျိုးဆောင်ပါတီဥက္ကဋ္ဌသူရဦးစီမန်းနဲ့ KNU ပြည်မျိုးသားစီယုံဥက္ကဋ္ဌဗိုလ်ချုပ်ကြည်ဟောင်းသောမုတ်သူစေဖို့တို့တနင်္လာနေ့ August 18ရက်နေ့ကနေပြည်တော်ရှိဦးစီမန်းအိမ်မှာတွေ့ဆုံခဲ့ကြပါတယ်။ဘာကြောင့်တွေ့ကြပြီးဘာတွေအကြီးကဆွေးနွေးအမြင်တူတာတွေရှိခဲ့ပါလဲ။ဦးစွေမန်းနဲ့ဆွေးနွေးပွဲမှာပါခဲ့တဲ့ KNU ဒီဥက္ကဋ္ဌဖထိုးကွက်ထူးဝင်းကိုမေးမြန်းထားပါလဲ။လောင်းမင်းရွက်ကောက်ပွဲမတိုင်ခင်မှာဖြစ်လာတဲ့ဒီဆွေးနွေးပွဲဘာကြောင့်ဖြစ်လာလဲလို့မေးရမှာသူရဦးစွေမန်းက
"သူကနေပြည်တော်ကိုငင်းငိုင်းညီလာခံအတွက်လာတယ်ဗျ။လာတဲ့ချိန်မှာစစ်သားဟောင်းကြီးပြန်လဲတွေးဆုံတာပါပဲ။အမြင်ရင်းကလေးကတော့ရှိပါတယ်ဗျ။အဓိကတော့ငင်းငိုင်းလူချင်းနဲ့ဆွေဆွေဒီမိုကရေစီနိုင်ငံဖြစ်ခြင်းနဲ့အဲ့ဒီတွေနှစ်ယောက်အမြင်ရင်းထလေတာဖြစ်ပါတယ်ဗျ။
အဲ့တော့ဒီတစ်ခေါက်ဆွေနေပွဲရဲ့ထူးခြားမှုကိုမေးရမှာဦးစီမန်းကပဲနှစ်နိုင်နီးပါးကြာတီးတဲ့ပထမဆုံးဆွေနေနိုင်တာဖြစ်တယ်လို့ပြောပြီး
ထူးခြားချက်ကတော့သတ္တိသောမှုသူသူကတကယ်ကိုသူကငင်းငိုင်းလူချင်းနဲ့ဗျ။အဲ့ဒီတွေသူတကယ်မှမကြိုးစားမှုပဲ။ဆွေနေတဲ့နေရာမှာလည်းသူကတော့ငင်းငိုင်းတဲ့ပြည့်အကြီးကပဲဒုတိယဥက္ကဋ္ဌကြီးကလည်းဆောင်ကြတယ်ကငင်းငိုင်းပြီးနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ဆက်ရုံနဲ့ဆက်ဆက်ပြီးတော့ဒီကပို့ပြီးတော့ဆက်ရုံဝင်လေ့လာထားတော့ကြာမလို့ကျွန်တော်တို့လည်းဝန်တာမိပါပဲပြည်သူဖြစ်နေပါပဲဟောလို့ကိုလိုပဲစစ်သားတွေကအခုချိန်မှာကိုယ်ကဘယ်လိုပဲဖြစ်ဖြစ်တကယ်ကိုဒီချစ်ဖို့ခင်ရတဲ့ရင်းနှီးနဲ့ငင်းငိုင်းရေးတဲ့အဲ့ဒါတွေဒီဆုံးတဲ့ရေးတွေသူကတန်းကြလို့နေတာသူ့ကိုလည်းကျွန်တော်ကြည့်လို့တင်နေကြအဲ့ကိုကိုလည်းဓာရီဆက်လက်ပြီးတော့ကျွန်တော်ကြိုးစားပြီးတော့အခန်းကြီးပို့ပြီးတော့ခိုင်မာစွာဆွေးနွေးနေကြပါ
KNU ဒုက္ခထဖရိုဆော့ဖ်ဝဲထူဝင်းကတော့ပြည်သူ့ကိုဖြစ်လာပုံနဲ့အဓိကဆွေးနွေးခဲ့တာတွေကို
ကျွန်တော်တို့ကတော့ဝင်းချိုင်းတိဆောက်တဲ့နေရာမှာဖက်ဒရယ်ဒီမိုကရေစီပြည်တော်စုတိဆောက်တဲ့နေရာမှာဘယ်အဖွဲ့အစည်းတွေနဲ့ပါတီနဲ့မဆိုကျွန်တော်တို့ကပူးတွဲဆောင်ရွက်သွားမှာပဲသူကတော့ပါတီရဲ့သဘောထားတွေလက်ရှိကျတော့သူရှင်းပြတော့ပေါ့အထူးသဖြင့်ကတော့ဒီငွေချိုင်းလုပ်ငန်းမှာသူကတော့အင်ပြပါတယ်သူကလည်းဒီလဲလက်ကဒီဖက်ကတင်မပါဝင်လာခဲ့တဲ့တံတော်ကောင်းတော်ကြီးသူဆိုတော့ဒီဖြတ်ပေါင်းတဲ့ကြေကျုံမှုတည်ပြီးတော့ကျွန်တော်နိုင်ငံရဲ့ဒီဒီပြည်သားတွေအလုံးအစုံတည်းစီတော်စုမှာငွေချိုင်းရှိမှာငွေချိုင်းဆိုတာကလည်းဒီအပြည့်ရတစ်ခုတည်းမဟုတ်ဘဲနဲ့တိုင်းရင်းသားတွေနဲ့စီလုံးကြီးယူရတဲ့အဓိကကြတဲ့ဒါမှမဟုတ် federal democracy ti na lu ti sa me si ba ko yo to te ye te ti ri ya sa wo ni ye lu yu bo a ko yo to te po te chang ya me so de tu ya pa de ya ti che de shi jan da bo
ti ni ya ma a ku sun nyu bwe ga pin lo ni la ga tian sa chain ne tai sai ni da jao ဒီဘောဘလို့အကျဉ်းသူဆွေးနွေးတာတွေရှိပါလေလို့မေးရမှာဥရှိမန်က
ဒီစုကလက်ထက်မှာတော့ဒီချိန်ကနောက်ဆုံးဆွေးနွေးရဲ့အချိန်ဖြစ်တယ်ဒါရမျိုးဒီလက်ရှိစုကတက်တော့မှာတော့ဒီနေ့ရက်နဲ့ပတ်သက်လို့အရမ်းတော့တိတ်ကြတဲ့အချိန်မျိုးမရှိတော့ဘူးဒါရမျိုးနောက်ဖြစ်လာတဲ့စုကနောက်ပိုင်းမှာနေ့ရက်ရဖြစ်စီများပုံမူကောင်းမှန်လို့နဲ့နေ့ရက်ရရှိဖို့ကြိုးစားဆောင်တာဖို့ပဲလိုတယ်ဆိုတဲ့သဘောမျိုးပြောပါတယ်ဗျအ
ဲ့ဒီတော့နောက်အစိုးရလက်ထက်မှာရောလက်ရှိနေကြရေးအချက်အစီးကိုကြော်လွှားနိုင်ဖို့ဆွေးနွေးကြတာတွေရှိပါလားလို့မေးရမှာဥရှိမန်းကဆက်ပြီး
ဒီဆွေးနွေးတဲ့အချိန်မှာဖယ်ရယ်ဆိုတာကိုသဘောကျတယ်ဖယ်ရယ်ဆိုတာကခွဲထွက်တာမဟုတ်ဘူးသူကြီးပေါင်းစည်းနေထိုင်တာဖယ်ရယ်ပဲအဲဒါရောမလို့ခွဲထွက်ဆိုတဲ့စကားမဆွေးနွေးတဲ့နဲ့ဒီဖယ်ရယ်နိုင်ငံဖြစ်ပြီးလို့ရှိရင်ဒီထဲမှာပဲပြောမယ်ဆိုရင်စံထုတ်တွန်းထုတ်ရင်တော့ခွင့်ပွားခြင်းနဲ့အနေထားမျိုးဖြစ်အောင်ကျွန်တော်လုပ်ကြမယ်လို့ကျွန်တော်အမြင်မြင်ထလေကြပါပြီ။ပြီးရင်ကျွန်တော်လည်းသာဒီထူတော်မူတဲ့အခါမှာဆယ်ရယ်ဒီမိုကရေစီနိုင်ငံထူတော်မယ်ဆိုတဲ့အားကိုကျွန်တော်အဓိကထားရပြပါတယ်။ဒါကြောင့်လည်းဆယ်ရယ်နိုင်ငံထူတော်မူဆိုရင်နောက်ကဒီမိုကရေစီကအလိုလျောက်ပါလာတယ်ဗျ။ဒါကြောင့်မလို့ဆယ်ရယ်ဥပဒေပေးပါ။အဲ့ဒါကိုလည်းသာဒီအနေနဲ့သဘောကျလက်ခံနေရ
။အခုလိုတစ်ဖက်ကသဘောကျခဲ့တယ်ဆိုတော့ဖက်ဒရယ်ကိုဦးစားပေးတာမခံရဘူးလို့သူတို့ခံစားနေရတဲ့သဘောပြောတာလို့မေးရမှာဥရှိမန်းက
သူတို့ကတော့အဲ့ဒီသဘောပြောတဲ့အခါမှာဒီမိုကရေစီရေးကိုရှေ့ကမ်းတင်ပြီးတော့ဖက်ဒရယ်ရေးကိုခြံထားရဲ့အတွက်အခုလိုကျွန်တော်မြန်မာနိုင်ငံမှာဒီလိုဖြစ်နေတယ်ဆိုတဲ့သဘောမျိုးကိုဒီလိုတုံ့ပြန်ပြောဆိုသွားတော့ပြည်ပြလိုက်ပါလေ။
အဲ့တော့အရင်ရန်သက်စစ်သားဟောင်းကြီးတွေတွေ့ဆုံပွဲကနေမြမငင်းချင်းရေပေါ်ဘလို့တက်ရောက်မှုရှိမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါလေ။ခင်ဗျကျွန်တော်ဝင်းမပါ
။အမေရိကန်ပြည်ထောင်စုမှာတက္ကသိုလ်တွေပြန်လည်ဖွင့်လှစ်လာချိန်မှာပဲတက္ကသိုလ်တွေအတွင်းမှာကိုဗစ် -19 ကူးစက်သူတွေများလာတဲ့အကြောင်းပြင်ပြပါမယ်ရှင်။ကျွန်မတင်ကြည့်ထိုက်ပါ။မြောက်ကယ်ရိုလိုင်းနားပြည်နယ် Chapel Hill ကမြောက်ကယ်ရိုလိုင်းနားတက္ကသိုလ်ဟာနိုင်ငံတွင်းအကြီးဆုံးတက္ကသိုလ်တွေထဲကတစ်ခုပါ။တက္ကသိုလ်အတန်းနေပြန်ဆဖွင့်တဲ့ဩဂုတ်လ10ရက်နေ့ကနေဩဂုတ်လ16ရက်နေ့အတွင်းပထမဆုံးသတင်းပါမှာပဲတက္ကသိုလ်တွင် COVID-19 ကူးစက်ခံရသူ135ယောက်တွေ့ရှိခဲ့တာမှာကျောင်းသားက130နဲ့ဝန်ထမ်း5ဦးပါဝင်ပါတယ်။အခုတော့စာသင်ကြားမှုပုံစံကိုချက်ချင်းပဲပြောင်းလိုက်ပြီးဩဂုတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ကစလို့ဘွဲ့ကျူကျောင်းသားတွေအလုံးကိုအဝေးပြန်ဖြစ်ပို့ချထုတ်မှာဖြစ်ပါတယ်။Chapel Hill ကမြောက်ကယ်ရိုလိုင်းနားတက္ကသိုလ်ပြန်ဖွင့်ပေမဲ့ကျောင်းသားတွေအပါအဝင်အလုပ်ကတော့နှကောင်းစည်းဝေးမဖြစ်မနေဝတ်ချရပြီးဗိုင်းရပ်စ်ကာကွယ်ရေးအတွက်အထူးပြင်ဆင်ဆောင်ရွက်ထားတယ်လို့တက္ကသိုလ်ကင်တီမှလှုပ်လှုပ်တဲ့မြန်မာဝန်ထမ်းတဦးက VOA ကိုပြောပါတယ
်အာဝန်ထမ်းအင်အားကပို့လူပို့များလာတယ်ဒါလူအစ်စ်တွေခေါ်ရလေဒါလို့လဲဆိုတော့အရာရာဟိုအဆက်အသွယ်ရာရာပေါ့အုံလုံးကလူဝင်အားနဲ့ပဲသုံးပြီးတော့ကိုကိုတိုင်းပေးနေရတာ哦သူတို့လက်တောင်းသားကလူပေါင်းစုံနေပေါင်းစုံကလာတဲ့ကံကြတော့သူတို့ကိုဘာမှကိုတိုင်းမထိတွေ့မကင်တွေ့ခိုင်းတော့ဘူး online order ရှိတယ်ပြီးရင်တောင်းနေကို delivery ပို့တာရှိတယ်အဲ့လိုနှစ်ခုထပ်တိုးလာတယ
်တက္ကသိုလ်စားတောက်ဆောင်မှလည်းသပွဲတစ်လုံးကိုတောင်းသားတဦးစီပဲထိုက်ဖို့သတ်မှတ်ထားပြီးတရားနဲ့တရားအကွာအဝေးတစ်ခုချဖို့အတိအချာစီစဉ်ထားတယ်လို့သူကပြောပါတယ်။ကျောင်းသားတွေအတွင်းဘိုင်းဖက်စကူးဆက်ပြန့်နှံ့မှုထိ ंछ ုပ်ရေးလိုက်နာဆောင်ရွက်မှုအပေါ်မှာတော့သူတွေ့မြင်ရတာကိုအခုလိုပြန်ပြောပါတယ
်။ဒါတော့လေခလေးတွေဒါခလေးတွေပဲပေါ့ခလေးတွေဆိုတော့လေချိုးကြတော့လေဆက်ဖောက်ပါနေကြတာပဲတချို့ကြတော့လေအတူဖွဲ့နေသူအဲ့လိုမျိုးနေတဲ့လူတွေလည်းရှိတာပဲ။ကျောင်းသားကျောင်းသားဆိုတော့တိတဲ့တိုင်းပဲဒိန်းဆိုင်တဲ့လူဆိုင်တယ်မဆိုင်တဲ့လူမဆိုင်ဘူ
းပေါ့တက္ကသိုလ်ဝင်အတွင်း COVID-19 ဖြစ်ပွားမှုနှုန်းက 2.8 ရာခိုင်နှုန်းကနေ 13.6 ရာခိုင်နှုန်းအထိတိုးလာတာတွေ့ရကြောင်းမြောက်ကယ်ရိုလိုင်းနားတက္ကသိုလ် website မှာတင်ပြလာနေကဖော်ပြပါတယ်ကျောင်းသား1000လောက်ကိုစစ်ဆေးခဲ့ကြောင်း189ဦးကိုတီးတန့်ဆောင်ချနေပြီး ကိုဗစ် 19 ကူးစက်သူနှစ်ဆက်တူဦးတွေ့ရကြောင်းအော်ဂုလ15ရက်နေ့ကကြေညာပါတယ်။ဝါဟုမင်းတက္ကသိုလ်မှာလဲကျောင်းသားနဲ့ဝန်ထမ်း36ဦးမှာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိကြောင်းတနင်္လာနေ့ကထုတ်ပြန်ပါတယ်။ ဘော့စတန်တက္ကသိုလ်မှာတော့ကိုဗစ် 19ကူးစက်ခံရသူ၈ဦးရှိနေပါတယ်။အိန္ဒိယနာပြည်နယ်နော်တရီဒိမ်းတက္ကသိုလ်မှာတော့အော်ဂုလ၃ရက်နောက်ပိုင်းကိုဗစ် 19စစ်ဆေးသူ6950ဦးထဲမှာ59ကူးကူးစက်ခံထားရတာကိုတွေ့ရှိခဲ့ပါတယ်။နယူးယောက်တိုင်းသတင်းစာကြီးကလုတ်တဲ့စစ်တမ်းတစ်ခုအရတော့အစိမ့်မြင့်ပညာရေးတင်တက္ကသိုလ်ကောလိပ်250ထပ်ပြီး ကိုဗစ်-19ကူးစက်သူ6,600တွေ့ရှိထားပြီးကပေးကလာအတွင်းဗိုင်းရပ်စ်ကူးစက်မှုနဲ့ဆက်ဆက်ပြီးပြည်ဆုံးသူ14ဦးရှိတယ်လို့ဖော်ပြပါတယ်။ဒီစီးရင်အရတော့အော်စတင်က
ကူးစက်ခံ360နဲ့တတိယနေရာမှာရှိပါတယ်။တက္ကသိုလ်တွင်နဲ့ကောလိပ်တွင်မှာနှာခေါင်းစည်းမဖြစ်မနေဝတ်ဆင်ဖို့နောက်တဦးနဲ့တဦးကြားအကွာအဝေးတစ်ခုချပြီးတော့နေထိုင်ရင်ညွှန်ကြားချက်တွင်နဲ့ကျောင်းရဲ့ပြန်ဖွဲ့ရေးစီစဉ်ဆောင်ရွက်ထားပေမဲ့လို့လဲကျောင်းဝင်အတွင်မှာဗိုင်းရပ်စ်ပြန့်နှံ့ရှိနေနိုင်ပြီးကူးစက်နိုင်တယ်ဆိုတာကိုစစ်တမ်းကဖော်ပြထားပါတယ်ရှင်။ကျမသင်ကြီး
ဟုတ်ကဲ့ပုံနေနဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်မြန်မာနိုင်ငံရဲ့လာမယ့်၄တိမြောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပြန်ပြီးစဉ်းစားဖို့အချိန်ရောက်ပြီဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမတ်မှာစိန့်ကိန်းရေးသားထားတဲ့ဆောင်းပါးကိုအရင်ဆုံးကောက်နှုတ်တင်ပြမှာပါမြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမတိုင်မီ27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံစထုတ်ထမြောက်စည်းဝေးကိုဩဂုတ်လ19ရက်နေ့ကနေ21ရက်နေ့ထိကျင်းပဖို့စီစဉ်ထားပါတယ်။ဒီငြိမ်းချမ်းရေးညီလာခံကနေတိတာထင်ရှားတဲ့တိုးတက်မှုတွေရဖို့မျှော်လင့်နိုင်မှာမဟုတ်ပေမဲ့ COVID-19 ကပ်ဘေးရောဂါကြောက်ရောက်နေတဲ့ကာလအခုလိုညီလာခံမျိုးဖြစ်မြောက်အောင်အခက်အခဲတွေကြားကစီစဉ်နိုင်တာကတော့အထင်ကြီးစရာဖြစ်တယ်လို့အပြုသဘောဆောင်တဲ့တိုးတက်မှုအဖြစ်မှတ်ယူနိုင်ကြောင်းဆောင်းပါးရှင်ကဆိုပါတယ်။အခုလာမယ့်၄ချိန်မြောက်ညီငယ်ညီလာခံမှာဆွေးနွေးမယ့်အကြောင်းအရာအများစုဟာလုံထုံးလုံနည်းတွေသာဖြစ်ပြီး2021ခုနှစ်အစောပိုင်းအစိုးရသည့်အာဏာရလာချိန်မှာဆက်လက်ဆွေးနွေးညှိနှိုင်းမယ့်အဆင့်အတွက်လမ်းခင်းပေးတဲ့ဆိုရဲရည်မှန်းချက်ပဲရှိတယ်လို့ဆိုပါတယ်။အခုညီငယ်ညီလာခံဟာဘု து အတွက်ကြိုးရှိမလဲလို့သုံးသပ်ရမယ်ဆိုရင်ဒေါက်ဆန်းစုကြည်ပဲဖြစ်တယ်လို့ဆိုပါတယ်။ဘာကြောင့်လဲဆိုရင်သူဟာဗမာတွေအတွက်မရှိမဖြစ်လိုအပ်တဲ့ခေါင်းဆောင်အဖြစ်ညီလာခံမှာပြနိုင်လိမ့်မယ်လို့ဆောင်းမရှင်ကပြောပါတယ်တဖက်မှာလည်းတိုင်းရင်းသားပါတီတွေအနေနဲ့2015ရွေးကောက်ပွဲမှာတွေ့ခဲ့ရတဲ့ဆိုးရွားတဲ့ရလဒ်မျိုးတွေရှောင်ရှားနိုင်ရေး2020မှာမဟာမိတ်ဖွဲ့ပြင်ဆင်နေပါတယ်ဒါပေမဲ့လွှတ်တော်မှာလုံလောက်တဲ့အမတ်နေရာရဖို့တော့မဖြစ်နိုင်ဘူးလို့ဆိုပါတယ်ဒါကြောင့် NLD ပါတီအနိုင်ရခဲ့လို့အစိုးရဖြစ်လာမယ်ဆိုရင်2021ခုနှစ်တိုင်းနယ်ပြည်နယ်အစိုးရဖွဲ့တဲ့အခါတိုင်းရင်းသားပါတီတွေကိုအဓိကနေရာပေးမလားမပေးဘူးလားဆိုတာတိုင်းရင်းသားတွေနဲ့ပြန်လည်ရင်ကြားစေရေးနဲ့ပူးပေါင်းဆောင်ရွက်မှုကို NLD ဘက်ကဘလောက်ထိအလေးနဲ့ထားတယ်လဲဆိုတဲ့အပေါ်မှာမူတည်မှဖြစ်တယ်လို့ဆိုပါတယ်ဒီတော်သူငင်းငယ်ညီလာခံမှာတိုင်းနာလက်နက်ကင်အင်အား80ရာခိုင်နှုန်းရှိတဲ့အဖွဲ့တွေမပါဝင်တဲ့အတွက်လည်းညီလာခံရဲ့ရလက်ကိုအားနည်းစေတယ်လို့ဆောင်းမရှင်ကထောက်ပြပါဗျ။အေးရခိုင်လက်နက်ကင်အဖွဲ့ကိုငင်းငယ်ရေးဆွေးနွေးပွဲတက်ရောက်ခွင့်မပေးတဲ့အတွက် NCA အပြည့်ရစာချုပ်မှာလက်မှတ်မထိုးထားတဲ့အခြားအင်အားကြီးလက်နက်ကင်တိုင်းနာအဖွဲ့တွေကလည်းတက်ရောက်မှာမဟုတ်ပါဘူး။ဒီတစ်ချိန်မှာတော့တရုတ်ဘက်ကလည်းဒီလက်နက်ကင်အဖွဲ့တွေညီလာခံတက်ဖို့ဖိအားပေးတာမျိုးမရှိဘူးလို့ဆိုပါတယ်။ဒါပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအကူအညီတွေဟာပဋိပက္ခတွေဖြစ်နေတဲ့တိုင်းရင်းသားဒေသတွေကိုရောက်ရှိဖို့အခက်အခဲဖြစ်နေတာကိုလည်းထောက်ပြထားပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်အတွက်ပဋိပက္ခဖြစ်မှုတွေကိုစနစ်တကျကာကွယ်တဲ့စနစ်ချမှတ်ပြီးတိုင်းရင်းသားလူနည်းစုဒေသတွေမှာအလုတ်ကင်တွေပေါများလာစေရေးဒေသခံအဖွဲ့အစည်းတွေကိုအားပေးမြင့်တင်တင်တယ်လို့လည်းဆောင်းမရှင်ကအကြံပြုထားပါတယ်ရှင်။အခုဆက်လက်တင်ပြမှာကမြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့စစ်ဖက်ရက်ဖက်ဆက်ဆက်ရေးဆိုတဲ့ခေါင်းစဉ်နဲ့ Observer Research Foundation မှာ K. Yuhong ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ မြန်မာနိုင်ငံမှာအရက်ဖက်အစိုးရနဲ့တက်မတော်ကြားလက်တွေ့ဆက်ဆံရေးဟာပုံမှုခက်ခဲလာတယ်လို့အစာချီထားပါတယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးယုံနယ်လာမှုကိုမိမောင်းထိုးပြတဲ့အဖြစ်ပြက်တွေနဲ့နောက်ဆုံးကတော့ရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းကမှဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောခဲ့တဲ့မှတ်ချက်စကားဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီမှာဗိုလ်ချုပ်မှူးကြီးပြောသွားတာကလူတရားဟာတက်ဆိုင်ရာအဖွဲ့အစည်းတွေပုံကိုယ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမရှိဘဲဆုံးဖြတ်ချက်ချတာဟာတိုင်းပြည်အတွက်အလွန်အန္တရာယ်များတယ်လို့ပြောကြားခဲ့ပါတယ်။ဒီမှတ်ချက်ဟာအာဏာရပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်လည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုညှဉ်းညွှန်းခဲ့ရပါ။ဒီနေရာမှာနှစ်ဖက်ကြားဆက်ပြီးရှိနေတဲ့ကွဲပြားခြားနားချက်တွေဟာပုံပွင့်လင်းလင်းရန်လိုမှုတွေဖြစ်မြင့်တက်လာခဲ့တယ်လို့ဆောင်းမရှင်ကပြောပါတယ်။အရက်ဖက်နိုင်ငံရေးအထက်တန်းလွှာတွေနဲ့စစ်ဗိုလ်ချုပ်တွေဟာသူတို့တအူးချင်းစီရဲ့အကျိုးစီးပွားကိုအလွန်အကျွံတွန်းအားပေးခြင်းအပြင်အသွေးကူးပြောင်းရေးဖြစ်စဉ်တစ်ခုလုံးပြက်ပြားစေတဲ့အန္တရာယ်ရှိနိုင်တယ်လို့ယူဆကြပါတယ်။ဒီအချက်ကြောင့်လည်းနှစ်ဖက်စလုံးအတွက်ဆက်ဆံရေးတိုးတက်လာဖို့ဖြစ်ပေါ်စေခဲ့တယ်လို့ဆိုပါတယ်။တကယ်တမ်းမှာမကြသေးခင်အချိန်ထိလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေအရေးပါတဲ့အုပ်ချုပ်ရေးနေရာတွေအတွက်ရက်ဖက်အစိုးရနဲ့တက်မတော်ကြားထိတ်တိုက်ရင်ဆိုင်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့၅နှစ်တာကာလအတွင်းအရက်ဖက်အစိုးရနဲ့တက်မတော်ကြားလက်တွေ့ဆက်ဆံရေးမှာအခက်အခဲတွေပိုးပြီးရှိလာတဲ့အကြောင်းရင်းမှာအခုလာမယ့်ရွေးကောက်ပွဲမှာတက်မတော်နဲ့သူကြောထောက်နောက်ခံပြုထားတဲ့ USDP ပါတီရော NLD ပါတီပါတိုင်ပတ်တွေဖြစ်အချင်းချင်းသတ်မှတ်ထားတဲ့အတွက်ကြောင့်ဖြစ်တယ်လို့ဆောင်းမမှဖော်ပြထားပါတယ်ရှင်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် GOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဘူးဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးဆောင်ကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်ကြောင်းလည်းရေးရှေ့ဆက်ပိုးပြီးတိုးတက်ချက်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကအရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့ဒေသသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအတွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအတိတ်နဲ့ဆောင်ပါသလဲ။ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကိုများမျှော်လင့်နိုင်ပါသလဲ။စာသာရေးနဲ့ပတ်သက်ပြီးအခုဆွေးနွေးကမှနားဆင်ကြရပါမယ်။ Sandy Governance Institute တည်ထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝဲ၊ The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။
ဒီခိုင်ဝင်းနဲ့ကုသမင်းစွေဒီ UAC စီမံပါဝင်ဆောင်ရည်ပြည်တဲ့အတွက်ဒီပေးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါဗျ
ဟုတ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီနေ့ကတခုနဲ့အရင်စားလိုက်ချင်ပါတယ်အခုကရုပ်ောက်ပွဲပြီးကြားခင်မှာလာတော့မယ်ပေါ့လေဆိုတော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကအဲလိုအသေးပြန်ကြီးဆောင်ပါလေကိုခိုင်ဝင်းအရှင်ဆွေးနွေးပြပါလား
ကျွန်တော်တို့ဒီမိုကရေစီအတွက်လူပြောင်းနေတဲ့နိုင်ငံဒီမှာတော့ရေကောက်ပွဲကအင်မတန်မှအရေးကြီးပါလေပေါ့နော်တော်သိသိတဲ့အမှဒီဆုဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော်2 round theory ပေါ့ဒီပါတီဇန်တို့ပေါ့လည်းပြောခဲ့တဲ့ဟာတွေရှိတယ်ပေါ့နှစ်ချိန်ပေါ့နော်ဒါအေးစည်းစည်းနဲ့ငင်းရဲစွာနေပေါ့နော် election လို့လုပ်မယ်ရေကောက်ပွဲလုပ်ရမယ်ရေကောက်ပွဲလုပ်ပြီးတော့နိုင်တဲ့ပါတီကိုကျွန်တော်တို့ကွာလို့အောင်အနာဆက်ကြောင်းပေးရမယ်ပေါ့နော်။ဒါကျွန်တော်တို့ရှိပါလေ2015လောက်ဆိုတဲ့လူပဲနိုင်တယ်။ NLD ကနိုင်တယ်။နိုင်တဲ့ပါတီကိုကျွန်တော်တို့နော်ဆွဲပေးခဲ့တယ်ပေါ့နော်။ဆွဲပေးခဲ့တာဆိုရင်တခါပေါ့နော်။ဒါပြလို့ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံခြေခံဥပဒေရောဒါအားလုံးပြည့်တဲ့အတိုင်းပဲနော်။အားနည်းချက်ဒီအများကြီးရှိနေတယ်။ပြင်ဖို့လည်းနော်လုပ်နေကြတယ်။သို့တော်ကြတယ်ပဲကျွန်တော်တို့ဒါရွေးကောက်ပွဲရာကိုဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်။အဲ့တော့နှစ်ခါသုံးခါပေါ့နော်။ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားဒီမိုကရေစီအခြေခံပြီးတဲ့နိုင်ငံဒီမှာလေဒါဟိုကရွေးကောက်ပွဲကတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့အမေရိကန်လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲကအင်မတန်ဒီမိုကရေစီအတွက်ကျွန်တော်အရေးကြီးတယ်ဆိုရင်ကျွန်တော်ဟိုအတွင်ကူးပြောင်းနေတဲ့နိုင်ငံတော်ပို့ပြီးတော့အရေးကြီးပါတယ်
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းစွေရောမြန်မာနိုင်ငံလိုအတွင်ကူးပြောင်းစနိုင်ငံမျိုးတွေရွေးကောက်ပွဲတွေကဘယ်လိုအတိအကျနဲ့ဆောင်နေလို့နားလဲပါ
ကိုခိုင်ဝင်းဆွံ့ရသွားတဲ့အချိန်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီအဲကျွန်တော်အနေနဲ့ကတော့ပမာတီနေနဲ့ဒီရုပ်ောက်ပွဲတွေကဘယ်လောက်အကျိုးတရားမှုရှိတယ်ဘယ်လောက်ရည်ကြီးလဲဆိုတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရုပ်ောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေဟို90ခုနှစ်မှာမှစခဲ့တယ်သို့တော့90ခုနှစ်ရုပ်ောက်ပွဲကတော့ရှိတဲ့အတိုင်းပဲပေါ့နော်အဲအလုံးရှိတဲ့အတိုင်းပဲအဲအချိန်ကြီးကရုပ်ောက်ပွဲရလက်ကိုပြည်သူလူကမမြင်တွေ့ခဲ့ရဘူးရုပ်ောက်ပွဲသူတို့လူချင်းနဲ့သူတို့တခဲတဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူးအဲ့ဒီနောက်ပိုင်း2010ကျမှကျွန်တော်တို့ကရုပ်ောက်ပွဲကိုပြန်မြင်ရတယ်အဲ့ဒီရုပ်ောက်ပွဲကလည်းကျွန်တော်တို့ခုနကခိုင်ဝင်းပြောတယ်2008ခုနှစ်အငင်းပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အရာပေါ်လာတဲ့ရုပ်ောက်ပွဲသို့တော်များပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေးတာနေနဲ့နှုံးစံနေနဲ့ဟလာအပြည့်ကမကိုက်ညီတော်များပေါ့နော်အဲဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့냐ပေါ့ဒီမိုကရေစီစနစ်ကိုကြွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လေဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်ပါတွေကျွန်တော်တို့အကြံပြုဆောင်ပါတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမကြိုက်တယ်မကြိုက်တော့냐ပေါ့နော်ဒီတွေကနေပြီးတော့ဟလာကျွန်တော်ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွှတ်တော်တွေကနေပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်ကြီးပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကတန့်ခိုင်ရေးပါတီပဲလွှတ်တော်တွေမှာနေရာပြည့်ယူသွားပြီးဟလာအထင်ရလောက်မှာဆိုးတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့ရရှိတယ်အဲ့ဒါဘာလို့လဲဆိုတော့ဒီမိုကရေစီပေါ့နော်ဒီနေ့ကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟလာအခြေခံဟလာရေကံရေကံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ဒါတရားကိုခံစားခဲ့ရတာပေါ့နော်ဟိုရုပ်ောက်ပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့လေလာစောင့်ကြည့်တဲ့သူတွေလည်းအကဲတက်ခဲ့တာတွေရှိတယ်တပည်သူတို့ဟာလည်းဟလာအတွေ့အကြုံတစ်ခုရတယ်2010ရုပ်ောက်ပွဲ2012ဂျာဗျာရုပ်ောက်ပွဲ2015ဟလာရုပ်ောက်ပွဲဟလာ2016 2019စသဖြင့်ဂျာဗျာရုပ်ောက်ပွဲရုပ်ောက်ပွဲတွေကကျွန်တော်အင်မတန်ကိုဟိုပြည်သူလူထုကိုဒီမိုကရေစီအရသာအောင်ပေးခဲ့တာပေါ့
ဟုတ်ကဲ့
ပေးခဲ့တဲ့အတွက်ဒါဟာအင်မတန်ကိုဟိုအရေးကြီးတယ်တန်ဖိုးလည်းရှိတယ်ဒီမိုကရေစီကိုလက်ကျင့်ပေးတဲ့အဲ့ဒါလက်ကျင့်ရေးအခြေအနေကောင်းတစ်ခုလည်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ကိုခိုင်ဝင်းဆိုတော့ဒီလူအရေးပါတဲ့ရေကောက်ပွဲတွေကနေဒီလူထုအနေနဲ့ဘာကိုမျှော်လင့်နိုင်ပါသလဲ
ဘာမျှော်လင့်နိုင်လဲဆိုတော့ရေကောက်ပွဲတွေပုံမှုပေါ့နော်ရေကောက်ပွဲက၅နှစ်တစ်ခါအမြဲတမ်းပုံမှန် regular ပေါ့နော်ပုံမှန်ကျင်းပမဲ့ရွေးကောက်ပွဲတွေရှိနေမယ်ဆိုရင်အုပ်ချုပ်ရတဲ့အာဏာရတဲ့အစိုးပါတီအာဏာရတဲ့အစိုးရကလည်းဂျာကာလမှလည်းသူလုပ်ချင်တာမလုပ်ရဲဘူးပေါ့နော်မလုပ်ရဲဘူးဆိုတာဒါငါးနှစ်တခါမှတော့သူတို့ကပြည်သူလူထုကတိုက်ရိုက်သူ့ကိုနော်ဟိုကလုံနိုင်တယ်ထုတ်ချနိုင်တယ်ဆိုတော့အခွင့်အရေးရှိနေတဲ့အတွက်ဒါရွေးကောက်ပွဲတွေကနေပြီးတော့ကျွန်တော်တို့တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုကိုလည်းပို့ပြီးတော့ပြင်တယ်ပြီးလိုက်ဟုတ်တယ်နော်တကယ်လို့ဒါရွေးကောက်ပွဲတွေမရှိဘူးဆိုလို့ရှိရင်တော့ပါတီအာဏာရှင်ရှင်စနစ်လိုဟာမျိုးကျွန်တော်တို့ကွန်မြူနစ်ပါတီဒါမျိုးဟာမျိုးတွေကတော့ရွေးကောက်ပွဲတွေလုပ်ရင်လုပ်မယ်ရွေးကောက်ပွဲတွေရှိခဲ့တယ်မဆလာခင်မှာလည်းရှိခဲ့တယ်သို့တော်ကြောင့်လည်းအဲ့ဒါတွေကကျွန်တော်တို့အနေနဲ့နော်တရားဝင်တယ်လို့လည်းနော်ယူဆလို့မရဘူးကျွန်တော်တို့ကသွားပြီးတော့နော်ဟိုက rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုကဖြစ်တဲ့ဟာကိုရွေးချယ်ပိုင်ခွင့်လည်းတိတ်မရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့အခမ်းအနားလည်းပိုအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်နိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှာလေနောက်၅နှစ်အတွင်းမှာလေဒါတာဝန်ခံမှုတွေအစိုးရကနေပြီးရလက်ကောင်းတွေပို့ပြီးတော့လုပ်ရမယ်ဆိုတဲ့ဟာဖိအားပေးမှုကလေရှိနေတယ်ပေါ့နော်အဲ့တော့ကျွန်တော်နောက်ပြည်သူလူထုရဲ့ဟိုဟာကြီးကိုနှောင့်နှင်းချက်တွေကပို့ပြီးတော့ပုံပေါ်လာနိုင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းစုအနေနဲ့ရောရွေးကောက်ပွဲတွေကနေပြီးတော့ဟလာမဲဆန္ဒရှင်လူထုတာမန်လူထုတွေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲကိုကျော်မင်းစု
ဒါကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟုတ်ပါဘူးလို့ဆိုတော့ဒီသူလူကဒီဒီမိုရွေးကောက်ပွဲကတစံဒီမိုကရေစီကိုလိုချင်တယ်ဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုရင်ဒီလက်ကြတော့ဘာဖြစ်တာလဲဆိုတော့အခြေခံဒီသူလူကသူတို့စားဖို့နေရည်တဲ့ပုံပြီးလေချင်တယ်အဓိကအခြေခံဒီသူလူကသူတို့ရဲ့အခြေအနေဒီတဲ့ပုံပြီးကောင်းလာချင်တယ်ကျွန်တော်ဒါကအခြေခံကြကြမျှော်လင့်ချက်ပဲဒါကလူမှုလူကန်းစားအတိအသီးအလိုက်ပေါ့နော်စီးပွားရေးလုပ်ငန်းရှင်ကလည်းစီးပွားရေးလုပ်ငန်းရှင်အလိုက်လာအတတ်ပညာအသိပညာရှင်ကလည်းပညာရေးလောကလူကလည်းပညာရေးလောကအလိုက်မဲဆန္ဒရှင်ငယ်ပယ်အသီးသီးအလွှာအသီးသီးကလူတွေကကျွန်တော် 气干加多一面，单地个，不如也气力阿龙哈，那个线再多了，那个线面多了，面在哪位个？
嗯，
他不如也面面这边，单地不光了了面在呢，八五年不光了了面在呢，好啦，就那如何，人家伢多阿比，老老的多，都少，伢妈人家拿少，好啦，人家顾客了，那么把手少，你最流行流行，特别好啦，好啦 ，immigration 啊嘛，另外啥，那一下啥啥嘛，路拉乌都。ဟုတ်လားလေးလေးစားစားဆက်ဆံတာကိုသူခံနေတယ်စရှိတဲ့မျောလင်းချက်တွေပေါ့ဗျာပြောရရင်တော့
ဟုတ်ကဲ့
မျောလင်းချက်တွေအားလုံးကတော့အသီးသီးရှိပါလေဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ကိုဗစ်တရောဂါကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတဲ့ဆိုတဲ့အခါကျတော့စာဝင်နေရလည်းတက်တယ်ကျွန်တော်မေးကြည့်သလောက်ထိဆက်ကြည့်သလောက်လူတွေကလည်းပဲရွေးကောက်ပွဲကိုသိဝင်စားတဲ့လူပါနေတယ်အခုဆိုရင်ဒီမဲဆင်းတော်မှာသွားကြည့်တဲ့လူနေတယ်ဆိုတဲ့တိတိလည်းကျွန်တော်တို့သိထားတယ်ဆိုတဲ့အခါကျတော့ကိုခန်ဝင်းရေရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်ဘာတွေများလုပ်တင်ပါလဲ
သတိထားမိတဲ့တဟာတခုကတော့ပါလို့ဆို2015တုန်းကတော့ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်မျိုးတော့ယူဆလို့ရတယ်ပေါ့နော်2015နဲ့နိုင်ရှင်မယ်ဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒ
ါ
ဖြတ်သန်းလာခဲ့တဲ့ကိုစိုးသိန်းတို့ဒီမီဒီယာသမားတွေပူကြည့်ပါပါပဋိကြောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါပေမဲ့အချိန်ကြာလာရင်တော့သူကထပြီးတော့လုတ်တက်တဲ့ဟာလေနော်အဲ့ဒါကိုလေတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့တုံးသက်တဲ့လူတွေအကျဲဖြတ်တဲ့လူတွေကတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောဒါမျိုးကျွန်တော်ထင်တာတော့ဒီဟိုဟာပေါ့ဗုဒ္ဓယေရှုကြီးရှင်းလို့နော်ဒီဟိုဟာလုတ်တဲ့သင်္นานနေပြီးတဲ့အဖွဲ့ကြီးအရသက်အဖွဲ့ကြီးနောက်တစ်ခုက UEC ပေါ့နော် UEC ကလည်းရေကောက်ဝင်တဲ့သက်ဆိုင်တဲ့အချက်လေးတွေသူတို့ဗုဒ္ဓယေရှုကြီးရှင်းလို့ပါလို့နော်အဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီအရသက်အဖွဲ့ကြီးတွေကလည်းကျွန်တော်တို့အဆောင်ကြီးတဲ့ဖွဲ့တွေတင်ဖို့ဘူး။အဲကျွန်တော်မြင်တာကတော့ဒါအများနဲ့ကျွန်တော်တို့လည်းအများနဲ့အကူအညီတောင်းတဲ့ဖွဲ့တွေကတော့ပါလဲဆိုတော့လဲပြီးတဲ့ပညာပေးသင်တန်းတွေပေါ့ Boulder Education အရတော့ဒါအထူးသဖြင့်ဒီဝေးလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အများနဲ့ပြောတယ်။နော်အများနဲ့ပြောတယ်ဒါဟိုဘယ်လိုထည့်ရမလဲ။အမအောင်လို့နော်လဲဘယ်လိုဟာဖြစ်မလဲဆိုတော့မျိုးကြီးတဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့နော်မျိုးပြနဲ့ကြီးလည်နေတော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ထင်တယ်နော်ဒီဒီဟိုတိုင်းသားဒေသတွေမှာလည်းဗုဒ္ဓ education လို့ပါလို့ပို့ပြီးပြည့်လို့လည်းကျွန်တော်ပြင်ပါမ
ယ်ဟုတ်ကဲ့ခင်ဗျအခုကြောင့်မင်းဆွေအနေနဲ့ရောလူတွေရွေးကောက်ပွဲကိုတတိချာချာစိတ်ဝင်စားရှိလာအောင်ဗားရများလုပ်တင်တယ်လို့ယူဆလဲ
ချင်းချင်းလေးပဲကျွန်တော်တို့ကရွေးကောက်ပွဲကိုလူတွေမင်းပြည်လာဖို့အတွက်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအဲ့တိုက်ခံပါတီတွေမှာလည်းတာဝန်ရှိတယ်ပေါ့အဲ့တော့အတိုက်ခံပါတီတွေဟာတစ်ချိန်မှာအစိုးရအဖွဲ့နိုင်တဲ့အာဏာရပါတီဖြစ်လာလိမ့်မယ်ဒါတဘာဝတရားဒီလိုသွားတာပေါ့နော်ဟုတ်လားပြီးခဲ့တဲ့ NLD ပါတီဟာလည်းစံခံရေးပါတီအာဏာရရှင်ကသူဟာအတိုက်ခံပါတီဖြစ်ခဲ့တယ်အဲ့တော့အတိုက်ခံပါတီဖြစ်နေတဲ့အချိန်မှာလည်းမဲဆန္ဒရှင်ပြည်သူလူထုရဲ့လူလားချက်တွေအကောင့်ထဲပေါ်ပေးဖို့ဆင်ဆက်မပြတ်စနဲနာပေးဖို့တာဝန်ရှိတယ
်ဟုတ်
ကဲ့အနေဆုံးအဆင့်လွတ်တော်မှာရှိတဲ့သူတို့ရဲ့အမတ်တွေရတဲ့ဆင့်ဟုတ်လားအနေဆုံးအဆင့်ကိုယ်ဒေသကလူလားချက်တွေပြုပြင်ပြောင်းလဲဖို့ရှိတဲ့ကိစ္စတွေလွတ်တော်မှာမေခွန်းပေးတဲ့အဆင့်အတာဒီတူကလူလာတာပေါ့အဲ့ဒီလူလာချက်ဒီအသေးစိတ်ကစပြီးအကြီးကြီးဟာတိုင်းပြည်နဲ့ခြီးတဲ့ကိစ္စကြီးတွေကြီးနိုင်စီမံကိန်းကြီးတွေအထိသူတို့လူကျင်တဲ့အပြောင်းလဲကိုမပေးနိုင်ဘူးလို့ယူဆလို့ရှိရင်တော့ဒီတူကမဲမပေးဘူးအဲ့တော့အဲ့ဒါရဖို့အတွက်ဆိုလို့ရှိရင်နော်မဲပေးတဲ့သူတွေစိတ်ဝင်စားလာဘူးအတွက်ဆိုလို့ရှိရင်အဓိကတာဝန်ရှိတဲ့သူကလက်ရှိအာဏာရပါတီနဲ့နိုင်ငံရေးပါတီဒီတူတူရဲ့နိုင်ငံရေးလိုချာမှုနိုင်ငံရေးစိတ်စေရနာဟလာချက်မြမှုဟလာနိုင်ငံရေးအပြောင်းလဲတိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲမှာနိုင်ငံသားတဦးချင်းစီရဲ့ကုညီပါဝင်ထဲ့ဝင်မှုဟဲ့လားဒါတွေကိုနှိုးဆော်ပေးဖို့ကနော်သူတို့ရဲ့စိတ်ဓာတ်အားတက်ကြွဖို့ပါနဲ့အတိုက်ခံနိုင်ငံရေးပါတီတွေအပြင်အဓိကအာဏာရပါတီတွေတောင်းရှိတယ
်ဟုတ်ကဲ့
ဟဲ့လားရွေးကောက်ပွဲကော်မရှင်ဆိုတာဒိုင်လူကြီးပဲနော်ရွေးကောက်ပွဲကိုမဲပေးလာအောင်ဒိုင်လူကြီးကဆက်ဆောင်လို့မရဘူးအဓိကလက်ရှိအာဏာရပါတီရတာအဓိကကြတယ်ဒါသာကိုကျွန်တော်ပြောချင်တယ
်ဟုတ်ကဲ့ဆိုတော့ဒီရွေးကောက်ပွဲတွေကဟာလာမြန်မာနိုင်ငံလိုဒါဒီမိုကရေစီအတူတူပြောင်းနေတဲ့နိုင်ငံတစ်ခုအတွက်ဒီမိုကရေစီပြည်ပြည်ကြောင်းလေရေးရှေ့ဆက်ဖြစ်ထွန်းတိုးတက်ဖို့ရည်ကြီးတယ်ဆိုတော့ဒါကျွန်တော်တို့သဘောတူညီရတဲ့ကိစ္စဖြစ်ပါတယ်ဆိုတော့ကိုယ်ခိုင်ဝင်းရွေးကောက်ပွဲတွေကနေပြီးတော့ဒီမိုကရေစီပြည်ပြည်ကြောင်းလေရှေ့ဆက်ဖြစ်ထွန်းဖို့ဘယ်လိုနည်းလမ်းတွေနဲ့အထောက်အကူပြုပေးလို့ပြောလို့ရတာလဲ
ဒီမိုကရေစီကိုဘယ်လိုအထောက်ပံ့ပေးသွားမလဲဆိုရွေးကောက်ပွဲကနေပြီးတော့တကယ်တော့ခုကျွန်တော်တို့သုံးသက်ချက်ရပါတော့ကျွန်တော်တကူလည်းသုံးသက်ချက်ရအောင်ပြည်သူလူထုကလောလောဆယ်မှာတော့ပြည်သူလူထုဆိုတာအထူးကဟိုပါဘောနော်ပြည်သူတွေအများစုကကျွန်တော်တို့သုတေသနလေး
ကျွန်တော်တို့ဒီအဖွဲ့ကနေလုပ်တဲ့သူတွေကြားထဲမှာလည်းပါတယ်ဘာကိုပထမဆုံးမျှော်လင့်လဲဆိုရွေးကောက်ပွဲရနေပြီးတော့အနေနဲ့တရားဥပဒေစိုးမိုးကြီးပေါ့နော်ခုနကပြောရူးအော်လောနည်းနည်းလူသားဆန်နေပေါ့ပို့ချုပ်ရေးအဖွဲ့မျိုးတရားဥပဒေစိုးမိုးကြီးကိုလုပ်ပြီးတဲ့အစိုးရမျိုးကိုသူတို့ပို့ပြီးတော့နော်ပို့ပြီးတော့လူလာရဲ့ရဇတ်တရားကခုနကကျန်နေပြောတဲ့တန်ချေပေါ်ရဇတ်လို့ပြောတဲ့ဒီပေါ ပြီးတော့ပေါ့နော်အခုဟိုပါတရားမြတ်တာမှုရှိတယ်ပေါ့နော်သူဒီစီဝါရေးမှာပဲဖြစ်ဖြစ်နောက်ဒီတရားစီရင်တွေမှာပဲဖြစ်ဖြစ်ဖြတ်တာလေဘယ်မလိုက်တယ်ဆိုတာမျိုးပထမဆုံးလုပ်ချင်တယ်နော်အဲ့ဒါလည်းပြောအဲ့ဒါကြောင့်ကျွန်တော်မျှော်လင့်ထားတယ်ပြည်သူတွေရနေတယ်ရွေးကောက်ပွဲရနေပြီးတော့အဲ့လိုမျိုးဆိုတာတက်လာလိမ့်မယ်နောက်အဲ့လိုကနေတဖြည်းဖြည်းနဲ့ဒီလိုမြတ်တာမှုဖြစ်သွားလို
ဆိုတော့တန်တီးရဲ့ဒီမိုကရေစီပြည်ပြောင်းလေရှေ့ဆက်တွေ့တွေ့တွေ့ဖို့ရွေးကောက်ပွဲတွေကဘယ်လိုနည်းလမ်းနဲ့ထောက်ကူပြည်ရဲ့ဒီမြင်ပါလဲရွေးကောက်ပွဲဟာဒီမိုကရေစီစနစ်ရဲ့အခြေခံကြတယ်အကြောင်းရဲ့တရားဖြစ်တယ်ရွေးကောက်ပွဲဘာလို့လုပ်လဲဆိုတာပြည်သူလူထုကတခြားသိကြတယ်ဟုတ်ပြီကျွန်တော်တို့ကတော့ဒီမိုကရေစီကရွေးကောက်ပွဲတင်လျှောက်တယ်ဟိုတိုင်းရင်းပြည်နယ်မှာလက်နက်က
ုနားလည်နေဟုတ်လားအစိုးရဘယ်နှခုရှိနေလဲအဲ့ဒီနေမှာအစိုးရဘယ်နှခုရှိလဲဥပမာဖြင့်ရခိုင်ပြည်နယ်မှာအစိုးရဘယ်နှခုဖြစ်နေတဲ့ကဲ့သို့ရှိနေတယ်ဘဝမှာအစိုးရဘယ်နှခုရှိနေလဲဟုတ်လားအဲ့လိုဖြစ်နေတဲ့အခြေအနေမျိုးမှာနော်အစိုးရတရက်ထဲတင်ဒီမိုကရေစီအတွက်ဒီရွေးကောက်ပွဲကရွေးကောက်ပွဲကဒီတိုင်းဒီမှာအရေးကြီးတယ်ဆိုရင်အဲ့ရွေးကောက်ပွဲအရေးကြီးဆုံးရွေးကောက်ပွဲကိုအလေးထားဆုံးနော်ရွေးကောက်ပွဲကတစ်ဆင့်ပြည်သူလူထုဟာဒီမိုကရေစီကိုကိုယ်တိုင်ကိုယ်ကျတည်ဆောက်နေတယ်စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတကယ်ပဲဟာလာရုံရုံကြီးကြီးဒီလေးလေးနက်နက်ကူးပြောင်းနေပြီငါတို့ဒီရွေးကောက်ပွဲကိုမဲပေးခြင်းအပြင်ဒါဒီမိုကရေစီစနစ်ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလည်းအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပါတဲ့အနာဂတ်ကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်တယ်။
ဟုတ်ကဲ့
အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်တို့ရရင်အာဏာရပါတီနိုင်ငံရေးပါတီတွေမှာပဲနဲ့တက်မတော်ဘူး။တိုင်းသားလက်နက်ကိုင်ရောမှာတောင်းရှိတယ်။ဘာလို့ဆိုတော့ငါတို့ဘလောက်ပဲမဲပေးပြီးဒီ25ရာခိုင်နှုန်းကဟလာစွတ်တော်တွေမှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပြင်ပြောင်းလဲရေးလုပ်တဲ့ကိစ္စတွေဟလာအာဏာလက်ဝစီအုပ်တဲ့ကိစ္စတွေဟလာစီးပွားရေးလက်ဝစီအုပ်ထားတဲ့ကိစ္စတွေဘယ်တော့ပြောင်းမလဲဆိုတဲ့ဒီလူကမိကုန်းကြီးလည်းရှိတယ်။
ဟုတ်ကဲ့
ကျွန်တော်ပြောချင်တာ
ဟုတ်ကဲ့ခင်ဗျ
ာအာဏာရပါတီတွေတခုတည်းမဟုတ်ဘဲနဲ့တက်မတော်နဲ့လက်နက်ကိုင်အဖွဲ့ကြီးတွေမှာလည်းတောင်းရှိတယ်လို့ပြောချင်တယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်တို့အခုဆွေးနွေးသွားသလောက်မှာဒါရွေးကောက်ပွဲတွေကရေးကြီးတဲ့ခံကဏ္ဍကလည်းရှိတယ်ဆိုတော့သိတာဘူးဆိုတော့ဒီလိုရွေးကောက်ပွဲမှာဟလာလဲသေးတာဒီနိုင်ငံသားတိုင်းရဲ့အရေးပါတဲ့နိုင်ငံသားအဖြစ်တာဝန်ကြည့်အောင်လှုပ်ဆောင်ရမယ်တာဝန်တရက်အဖြစ်ယူဆနိုင်ပါလားကိုဖိုင်ဝင
်ယူဆနိုင်ပါလေတခြားဝူဝီကြီးတွေကမလိုဘူးပေါ့နော်ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုပဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖုဒတာတန်းနောက်ကနည်းခဲ့တယ်လို့ပြောတယ်
ဟုတ်တယ
်နော်အဲ့ဒီခါမှာဟိုဖုဒတာတန်းနောက်နည်းခဲ့တဲ့အတွက်သမလားဆန့်တက်လာတယ်ပေါ့အဲ့မှာဘလောက်ပြဿနာကြီးနော်ဖြစ်နေရဆိုတော့အခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ကိုသိတယ်ပေါ့နော်ကိုတော်မင်းဆွေပြောရလဲမှန်ပါတယ်ဒီ mass ဖေးတဲ့လူတွေမှာရင်တာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်တဲ့နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့ပဲတိုးတော်ညာလေးပဲကျွန်တော်တို့ mass ဖေးတဲ့လူတွေရဲ့ဒီဟိုပေါ့နိုင်ငံရေးရှင်းချက်မှုပေါ့ပါလေအများကြီးမှုတည်ရပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ဆိုလည်းကြာခဲ့တာပေါ့နော်တော်တော်ဟိုဟာရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာပဲပြောသူတို့ဟိုဒီပါတီတစ်ခုလဲကိုပုံပြီးတော့ဒါပြည်တိုင်းလားဒေသတွေပါပါတယ်ပေါ့နော်နောက်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီတွေပေါင်းတာလို့ပေါ့လို့ဒါပါတော့ဘာပဲပြောအပြောင်းလဲကိုလိုချင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းပါပါကိုပြလဲဆိုဒီပြည်သူတွေရင်းချက်မှုပြတယ်နောက်ပြည်သူတွေမှာပြည်သူတွေကမြေောက်ပွဲရလဲပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးစားမဲတမဲကလေအမှန်တမ်းတော့အရေးကြီးတယ်ပေါ့။မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့။နော်မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိတယ်တာဝန်ယူမှုရှိတယ်ပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်။အစိုးရကပေါ်လာမယ်လို့ထင်ပါတယ်။အဲကြောင့်ကျွန်တော်ထင်တယ်နော်ပြည်သူတွေဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူရဲ့ခံကန်တာလည်းနေပြီးတဲ့ပြည်သူတွေပေါ့နော်။ခုနပြောရင်နော်လဲမထည့်ပဲနေမှာလို့ပါဘူး။ဆက်လို့ရှိရင်တော့တာဝန်ပြည်ပြည်နဲ့ထည့်ပြီးတော့ ရေးကြည့်တယ်လို့ထင်ပါ
ဟုတ်ကဲ့ကိုကျော်မျိုးစွေနေနဲ့ဟောဒီမဲပေးတာဒီရုပ်ောက်ရေးကြည့်တဲ့ရုပ်ောက်ပေါ်မှာမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြည့်အောင်လို့ဆောင်နေတဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
ဟုတ်ဒီယူဆကိုတော့ကျွန်တော်လက်ခံပါတယ်ဟိုတကယ်တမ်းပြောမယ်ဆိုလို့ရှင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်ပါမဲပေးတယ်ဆိုတာပေါ့နော်ခုနကဟိုခိုင်ဝင်းပြောတဲ့အချိန်မှာတော့ဥပမာကောင်းပေါ့နော်ဒီအမေရိကန်ပြောင်းသူကဒီမဲပေးတဲ့သူတွေဒီတချို့မပေးကြတဲ့အတွက်မဲယုံမရောက်တဲ့အတွက်သူတို့ဖန်မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲတော့တန်ကြီးပုံရိပ်ပါကျသွားတာအမေရိကန်ပြောင်းသူရဲ့ပုံရိပ်ပါဖန်ကြောင့်ကျသွားတာအဲတော့ဟိုရေပုံရအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံနေပြောသို့တော့ကျွန်တော်ဒီနေရာမှာတော့ကျွန်တော်တိုင်းပြည်ရဲ့လက်ရှိအနေအထားအနေနဲ့ပြောမယ်ဆိုရင်တစ်ခါနေကြတော့အဲမဲမပြီးပဲနေတဲ့သူနိုင်ငံသားတာဝန်မကြည့်ဘူးလို့တသိက်ကတ်လို့တော့မရဘူ
း။နိုင်ပါတယ်
။ဟိုမဲပေးခြင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
။ဟုတ်ကဲ့
နော်။ဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟလာဟိုခြားတိချလဲပါတီနဲ့ခြားတိချလဲအမတ်တော်တော်လေးရောက်မသွားဘူး။တိုင်းပြည်ကိုဟလာအလွဲကြီးမလုပ်ဖို့လူမှန်နေရာမှာဖြစ်ဖို့ဆက်ရှိနေတယ်ပေါ့နော်။ကျွန်တော်တို့ဆိုရင်90ခုနဲ့လဲမဲပေးခဲ့တယ်။2010မှာတော့ notebook ကြားထဲကနေပြီးတော့ကျွန်တော်တို့ပေးခဲ့တယ်။ဘာလို့ပေးလဲဆိုတော့ကြက်ခန့်ရည်ကြီးကြီးပဲလွတ်တော်တွေကိုထိုင်တာမမြင်ရလို့နော်အတိုက်ခံအနေနဲ့သူတို့တွေလှုပ်ချင်တာလှုပ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုကြီးပဲဖြစ်ဖြစ်ကျွန်တော်ရှိနေဖို့မြင်တယ်ဒီတိုင်းပြည်ဒါမဲကိုပေးကိုပေးရမယ်ဆိုတဲ့စိတ်နဲ့ဆိုပြီးခဲ့တာကနော
်
2015လည်းပြီးခဲ့တယ်ဂျာပြတ်ယူကော့ပွဲ2012ကောအဲ့ဒါကျွန်တော်ရှိတဲ့နေရာတွေပေါ့နော်ပြီးခဲ့တယ်ဒီ2015မှာလည်းတခဲတဲ့နဲ့ဆိုပြီးခဲ့အဲ့တော့အဲ့ဒီပြီးတဲ့ညှော်လင့်ချက်ကကျွန်တော်ခုနကနဲ့ကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်တင်းရမြေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကအဲ့အရာဒီတစ်ချောင်းလုံးညှော်လင့်ချက်နဲ့ပြီးခဲ့တဲ့ဟာတွေကအဲ့ညှော်လင့်ချက်ကသူတို့ညှော်လင့်ချက်ကိုဖြည့်ဆည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူ
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကြည့်ဘူးဆိုတဲ့တစ်စိတ်ကိုတော့တွက်ကတ်လို့မရဘူးလို့ကျွန်တော်ပြောတယ်ကျွန်တော်ကပြောချင်တာโอเคကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်နိုင်ဘူးကျွန်တော်ကတော့ဒီ2020မှာမဲပေးမှာသို့တော့မဲမပေးတဲ့သူတို့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူ
း
နောက်တစ်ခုကမဲမပေးတဲ့အတွေ့မင်းဟာစစ်လော်ပြီးမင်းစစ်တပ်ကိုထောက်ခံသူလို့လည်းတသိက်ကတ်လို့မရအဲ့ဒါလည်းလွှဲနေပြီလို့ပြောရမှာပေါ့နော်တချို့ကအဲ့ဒါကြီးရှိတယ
်
သူတို့ဟာဒီတိုင်းကြီးမှာလည်းအဲ့ဒီလော်ပြီးအပေါ်စားလော်ပြီးပေါ့နော်အပေါ်စားလော်ပြီးရဲ့เออหละ logical มาผิดดิเออหละ concept เนี่ยดิโลเปล่าเนี่ยหละล่มสอได้หาเนี่ยแหละปรารถนาชื่อตาวะเออหละดีเวลูล่มนี่ดิโลเว้ยตะสันหาล่มนี่ได้ตรุยัดยัดนี่ได้ยัดยัดนี่ได้เบ็ดกูดีเวลูล่มนี่ดิโลเว้ยจนโหตําโบชะเนี่ยดิโลเว้ยคันซ่าอ่ะ
ถูก
ไปพี่แล้วชุบีเปล่าอ่ะรู้สิเนี่ยแม้ปีจิ้นหาကျွန်တော်တို့လိုအတွင်ကူပြောင်းနေတယ်ဒီမိုကရေစီကိုအတွင်ကူမြို့တဲ့နိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုရှိတယ်ဘယ်တိုင်းကြီးမှာဆိုရှိတယ်သို့တော့အကြောင်းကြောင့်မဲမပေးတဲ့တည်နေလေကျွန်တော်တာဝန်မကြည့်တဲ့သူတို့တသိက်ကပ်ဖို့မသိနေလို့မြင်ပါတယ်သူသဘောသူဆောင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆွနေပြီလေကိုခိုင်ဝင်းနဲ့ကိုကျော်မျိုးစီအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျွန်တော်တို့လည်းကျေးဇူးပါ
ခင်ဗျာဟုတ်ကဲ့ပါကိုကျော်စီ
Sandy Governance Institute တည်ထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်းတပွားရေးချန်နယ်ရဲ့ Editor တို့ဦးကျော်မျိုးစီကိုဆွေးနွေးတော့ကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေလိုက်အစီအစဉ်များမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနာဆင်တည်ရှိကြရတဲ့အထူးပဲကျေးဇူးတင်ပါတယ်။ကျေးဇူးတင်ကြပါသေးတယ်။ကျွန်တော်ကြော်ကြော်ပြန်ပါမယ်
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်ဝှမ်းရှိသွားစီစဉ်ကနေကြိုဆိုပါရစေ။ကျွန်မအစိုးရမှာအခုတစ်ခေါက်တော့ကမ္ဘာအရှင်ကြီးမျှော်စင်ကြီးပေါ်တက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့တော်ကိုသွားကြရအောင်ပါ။ပါရီမြို့ကြီးရဲ့အလှကိုအပေါ်စီးကနေဝေချနိုင်တဲ့အဆောမျှော်စင်ကြီးရဲ့အပေါ်ဆုံးအထက်အထိတက်ကြရမှာဖြစ်ပါတယ်။တချိန်ကကမ္ဘာမှာအမြင့်ဆုံးဖြစ်ခဲ့တဲ့အဆောက်အဦကြီးကိုအခုပဲကမ္ဘာပလော့ခီသွားစီစဉ်ကနေတွားကြရအောင်ပါရှင်။ကမ္ဘာတဝန်းကအထင်ကြီးရနေရအဆောက်အဦတွေမှာလူတိုင်းဒီပါသိကြတဲ့နေရာတစ်ခုကတော့ရှင်တစ်နိုင်ငံပါရီမြို့တော်ကအဆောမျှော်စင်ကြီးဖြစ်ပါတယ်။ပါရီမြို့လယ်မှာမိုးပေါ်ထိုးထွက်နေတဲ့မျှော်စင်ကြီးက19ရာစုရဲ့အောင်မြင်တဲ့ပြည်သူ့ကလက်ရာတစ်ခုဖြစ်နေဂုံယူစွာတည်ရှိနေခဲ့တာ1889ခုနှစ်ထဲကပါပြည်သူ့ဒေါ်လာကြီးနှစ်တရာကြီးအထိတ်အမှတ်ပါရီမြို့တော်မှာကျင်းပခဲ့တဲ့ဆယ်ကျော်မြောက်ကမ္ဘာကုန်စည်ပြပွဲကြီးအတွက်မီတာ300မြင်းနဲ့ဖြောစင်ကြီးဆောက်ဖို့တစိုက်ပြန်ကြတဲ့အချိန်မှာပြင်သစ်ပြည်သူ့ကအင်ဂျင်နီယာကြီးဂူဆယ်ဖ်အက်ဆော်ရဲ့အက်ဆော်ကုမ္ပဏီဒီဇိုင်းကအနိုင်ရခဲ့တာကြောင့်အက်ဆော်မျှော်စင်လို့နာမည်ပေးခဲ့တာဖြစ်ပါတယ် 1989ခုနှစ်မှာစတင်ဖွင့်လှစ်ခဲ့ခြင်းကဒီမျိုးစင်ကြီးဟာကမ္ဘာမှာအမြင့်ဆုံးအဆောက်အဦကြီးဖြစ်ပါတယ်။အဲ့ထဲကဆလို့ကမ္ဘာတဝန်းကကမ္ဘာလက်ရှိတဲ့လေကြာရေပန်းဆားခဲ့တဲ့ဒီ F4 မျိုးစင်ကြီးဟာအခုဆိုလာလေကြသူဧည့်သည်တစ်နှစ်ကို9တန်းလောက်ရှိပါတယ်။မျိုးစင်ကြီးရဲ့မူလအမြင့်က1024ပြီဖြစ်ပြီးတော့လက်ရှိအမြင့်ကတော့1063ပြီဖြစ်ပါတယ်။မျိုးစင်ကြီးစီလာကြတဲ့ဧည့်သည်အနေနဲ့906ပြည်အမြင့်မှာရှိတဲ့တတိယထပ်အထိတက်ပြီးတော့ပါလီမျိုးရဲ့ပတ်လည်ရှုခင်းအနှောက်ကိုကြီးရှုခံစားနိုင်ကြပါတယ်။ COVID-19 ကရောဂါကြောင့်ရှားကြီးပိတ်ခဲ့ပြီးမျိုးစင်ကြီးကိုပြန်ဖွင့်တော့ပါလီမျိုးကံတွေတိတ်ကိုဝတ်တာခဲ့ကြပါတယ်။
On est, ouais, on est très impressionnés, on est mieux aussi. Là, ça se voit pas derrière le masque, mais on se
dit. On est très impressionnés, on est mieux aussi. Là, ça se voit pas derrière le masque, mais on se dit. On est très impressionnés, on est mieux aussi. Là, ça se voit pas derrière le masque, mais on se dit. On est très impressionnés, on est mieux aussi. Là, ça se voit pas derrière le masque, mais on se dit. On est très impressionnés, on est mieux aussi. Là, ça se voit pas derrière le masque, mais on se dit. On est très impressionnés, on est mieux aussi.
Là, ça se voit pas derrière le masque, mais on se dit.နိုင်ငံတကာဖြီးသွားဧည့်သည်တွေပြည်ထောင်နိုင်ငံစီကိုအရင်လိုလာမလည်နိုင်ကြသေးပါဘူး။ဒီနှစ်ကိုဧည့်သည်ခုနှစ်တန်းလောက်လာနေတဲ့ဒီမျိုးစင်ကြီးစီကိုလာလျက်တူတူတစ်ဖြည်းဖြည်းပြန်များလာနိုင်တယ်လို့အဖော်မျိုးစင်ရဲ့ဦးဆောင်ညွှန်ကြားရေးမှူးကပြောပါတယ
်။ Last year at the same period we welcomed 23,000 people every day.
မနေ့ကအခုလိုချိန်မှာလာလေကြတဲ့ဧည့်သည်ဒီနှစ်ကို13,000ရှိပါတယ်။ကျွန်တော်တို့ event မျိုးစင်ကြီးကိုပြန်ဖွင့်ပြီးတော့ပထမဆုံးရုံးပိတ်ရက်မှာလာလေတဲ့သူ9,000ရှိခဲ့ပါတယ်ပြီးခဲ့တဲ့ရုံပရက်ကဆိုရင်1,000အထိလာပါတယ်ဒါကြောင့်အချင်းတွေပြောင်းနေပြီမဲ့ကျွန်တော်ကတော့အခုနှစ်နွေရာသီမှာဧည့်သည်တွေအများကြီးညံလာမယ်လို့အကောင့်ဘက်ကမျှော်လင့်ပါတယ်ဒီမျိုးစင်ကြီးပေါ်ကနေကြည့်ရင်မြို့ရှုခင်းကတိတ်ကိုလှတော့လူတွေကလာကြည့်ကြကြပါတယ်စိတ်ပျော်ရွှင်မှုရဖို့ဒီကိုလာနေကြတာတွေ့ရပါတယ
်အဲဆိုမျိုးစင်ကြီးပေါ်ဧည့်သည်တွေတက်နိုင်တဲ့အထက်က3ထပ်ဖြစ်ပါတယ်189ပြည်မြင့်တဲ့ပထမထပ်389ပြည်မြင့်တဲ့ဒုတိယထပ်နဲ့906ပြည်မြင့်တဲ့တတိယထပ်တို့ဖြစ်ပါတယ်ပထမနဲ့ဒုတိယဓာတ်တွေကိုဓာတ်လီကားနဲ့မတက်သေးစေကားနဲ့လည်းတက်လို့ရပါတယ်အပေါ်ဓာတ်တွေမှာရှုခင်းအလှခံစားပြီးလို့အမောပြေအနားယူခြင်းနဲ့ဆိုရင်ပထမဓာတ်နဲ့ဒုတိယဓာတ်တွေမှာစားတော့ဆိုင်မျိုးရှိပါတယ်စတူရန်တွေ1000ခွဲလေးပါကျဲတဲ့ပထမဓာတ်မှာဆိုရင်ဒွေရာတိဖွင့်ထားတဲ့ဆိုင်တွေမှာလာစားတော့ကြတဲ့အတွက်စားတာပေးနေတဲ့တောက်ကြနေတိုင်းမှာ9နာရီကနေ10နာရီအထိဒီစီဖြောပြီးတက်ဆက်မှုတွေလည်းရှိပါတယ်
On est venu passer du bon temps avec trois copines à moi. On a trouvé l'événement sur Facebook.
အခုလိုပါရီမျိုးကြီးရဲ့အထင်ကြီးရမျိုးစင်ကြီးပေါ်မှာရှုခင်းအလှကိုခံစားပြီးမိတ်ဆွေတငယ်ချင်းတွေနဲ့ဆုံတွေ့နေကြသူတွေမနည်းလှပါဘူး COVID-19 ကရောဂါကြောင့်အသွားအလာကန့်သတ်မှုတွေပြင်းထန်မှရှိခဲ့ပေမဲ့အခုလိုပြန်လည်သွားလာနိုင်ကြချိန်မှာအရင်ကပူပန်မှုတွေကိုခဏမြင့်သွားစေတယ်လို့သူတို့ကပြောပါတယ
် C'est exceptionnel c'est quand même iconique à Paris et avec le
fait que ပါရီမျိုးရဲ့အင်မတန်ထူးခြားတဲ့နေရာလေးဒီကတိတွေဆက်ပြီးတော့မျိုးစင်ပေါ်ကနေပါရီမျိုးအလှကိုကြည့်ရတာမယုံနိုင်
အဲဆောမျိုးစင်ကြီးစီလာသားတူတိုင်းအခေါင်းကြီးဝတ်ဆင်ကြဖို့လိုအပ်တယ်လို့တစိမ့်တွေတယောက်နဲ့တယောက်ကြားခောက်ခွန်ခွန်နေကြဖို့လည်းအကြံပြုထားပါတယ်။ကဲယောဂါကြီးကြောင့်ဆိုးရိမ်ပူပန်မှုတွေရှိနေကြသေးချိန်မှာအခုလိုအေးအေးဆေးဆေးလာပြီးစားတော့နေကြသူတွေကိုမြင်ရတာကိုမျှော်စင်တာဝန်ရှိသူတွေကဝမ်းသာနေကြပါတယ
်။ The heart of France.That is the heart of the world as well because everybody in the world
ဒီနေရာကပြင်သစ်ရဲ့အထင်ကြီးရနေရာတယ်မဟုတ်ပါဘူး။ကဘာကြီးရဲ့အထင်ကြီးရနေရာလည်းဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ Eiffel မြို့စင်ကိုလူတိုင်းသိကြတယ်လေ။ COVID-19 ကပ်ရောဂါကြောင့်ခက်ခဲတဲ့အခြေအနေတွေရှိနေတဲ့ကြားမှာလူတွေစိတ်ရည်လက်ရည်လာနိုင်တဲ့ Eiffel မြို့စင်လိုနေရာမျိုးရှိနေတယ်ဆိုတာလူတွေအတွက်အားတက်မျှော်လင့်စရာလည်းဖြစ်စီပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော်မှာနှစ်ပေါင်း130ကျော်ရဲကမမမမတ်တည်ရှိနေတဲ့ Eiffel မြို့စင်ကြီးဟာကဘာစစ်ပွဲတွေအောင်ပွဲတွေမတည်ငြိမ်မှုတွေစတဲ့ထူးခြားတဲ့အကြောင်းလေးပေါင်းများစွာကိုပြင်သစ်ပြည်သူတွေနဲ့အတူဖြတ်သန်းခဲ့ပါတယ်။ပျော်စရာဝမ်းနည်းစရာအဖြစ်တိုင်းမှာပြင်သစ်နိုင်ငံသားတွေကိုအားပေးနေတဲ့နိုင်ငံရဲ့အထင်ကရအဖွဲ့မျိုးစင်ကြီးကတော့ဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်သူ့စီလာလည်းမဲ့ဧည့်သည်တွေကိုအမြဲစိုးစိုးနေမှာဖြစ်ပါရဲ့ရှင
်။American ကျိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်။ USAID ခေါ် American နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီရဲ့ရှေ့လက်ပိုင်းဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး
Michael Harvey က USAID ဟာ Morocco နိုင်ငံကနေ Iran နိုင်ငံအပြင်အရှေ့လယ်ဘက်ကနိုင်ငံလူလုံးမှာပါဝင်လှုပ်ရှားနေကြတာနှစ်ပေါင်း30ကနေ40ကျော်လောက်ကြာခဲ့ပါပြီလို့ပြောပါရတယ်။အဲ့ဒီနိုင်ငံတွေထူထောင်ရမှာကိုယ့်ကျမကိုဖန်တီးနိုင်ဖို့အနာဂတ်ကိုကိုယ်တိုင်ပုံဖော်နိုင်ဖို့ USAID အနေနဲ့အထူးအာရုံစိုက်ပြီးရရှိမိခက်အဖြစ်တည်နိုင်အောင်ထိန်းထားနိုင်ခဲ့ပါတယ်။အမေရိကန်အခွန်အတန်းတွေရဲ့ရေမုံငွေတွေအများကြီးကိုအဲ့ဒီဒေသအတွင်းဘယ်နေရာတွေမှာသုံးစွဲနေကြလဲဆိုတာလက်တွေ့မြင်နိုင်မှုခက်ခဲပေမဲ့လည်းအဲ့ဒီဒေသကလူတွေအတွက်အသေးစားရေပေးဝေးစနစ်ပါဝင်နေစဉ်လူနေမှုဘဝအဆင်ပြေစေဖို့သုံးစွဲနေတာကိုသတိထားမိတယ်လို့မကြခင်ကတွေ့ဆုံမေးမြန်းတဲ့ခုမှာမစ္စတာဟာဗီကပြောပါတယ်။ဒါပေမဲ့ USAID ကလွန်ခဲ့တဲ့နှစ်30 40လောက်ကတည်းကအရှေ့လယ်ပိုင်းဒေသတဝန်းနိုင်ငံတွေမှာပိုရေးကြီးတဲ့လူအရင်းမြင့်ဆိုင်ရင်မြန်မာရေးအတွက်ထူထောင်ပေးခဲ့တာလည်းဖြစ်နိုင်ပါတယ်။ဆရာဝန်တွေကျောင်းဆရာဆရာမတွေနဲ့စီမံဘဏ္ဍာဝန်ကြီးဌာနအတွက်သင်တန်းတွေစီစဉ်ပေးခဲ့ရမှာ USAID ကရန်မုံငွေအမြောက်များသုံးဆွဲခဲ့တာတွေရှိပါတယ်။သူကုံယူမိဆုံးကတော့ဘယ်တက္ကသိုလ်ပေါ်တယ်မှမဆိုလမ်းလျှောက်ကြည့်တဲ့အခါတက္ကသိုလ်ကဆရာဆရာမတွေဟာအမေရိကန်မှာပညာသင်ကြားခဲ့သူတွေဖြစ်သလို USAID ကပေးတဲ့ပညာသင်ဆုစကောလာရှစ်ရတဲ့သူတွေဖြစ်လို့ပါပဲလို့ပြောပါတယ်။ဆယ်စုနှစ်တွေနဲ့ချီပြီးပြည်သူတွေအတွက်ရင်းနှီးမြှုပ်နှံခဲ့တဲ့နေရာမှာလူအရင်းမြစ်ဆဆောင်ရေးဟာဒီနိုင်ငံတွေခေတ်ဖွံ့ဖြိုးရေးနီလန်တဲ့လုပ်ငန်းတွေတိုးချဲ့ရေးစတဲ့အရာတွေမှာခွန်အားတွေအဖြစ်ထိရောက်မှုရှိတာကိုကျွန်တော်တို့တွေ့နေရပါပြီ။အားရဲကဘာရဲ့ဒေတာတော်တော်များများမှာခင်ဗျဖွံ့ဖြိုးရေးအရှင်ဟုံးနဲ့တိုးတက်နေတာကိုမစ္စတာဟာဗီကထောက်ပြပါဗါတယ်။အဲ့ဒီဒေတာတင်ခင်ဗျဖွံ့ဖြိုးရေးအရှင်ကလူငယ်တွေရဲ့မျှော်မှန်းချက်နဲ့နှေးကောက်နှေးနက်တယ်လို့ဆိုပါတယ်။မော်ရိုကိုကနေအီရန်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှမဆိုလူငယ်တွေလက်မပေါ်ဘာကြောင့်ထွက်လာကြတာလဲ။သူတို့အားလုံးပြောနေကြတာတွေကအတူတူပါပဲ။သူတို့အစိုးရတွေကိုတာဝန်ခံမှုရှိစေချင်ကြတယ်။လူသားပြုပွင့်လင်းစေချင်ကြတယ်။ပလင်းမြင်တာမျိုးရှိစေခြင်းရတယ်။အုပ်ချုပ်သူတွေကိုသူတို့အတန်နဲ့ဆန္ဒကိုကြားစေခြင်းရတယ်။စီးပွားရေးခင်ဗျဖွံ့ဖြိုးတိုးတက်တာတကားဖွဲ့စီးပွားရေးကိုမြင်မြင်ကြရတယ်။အနာဂတ်အတွက်သူတို့လိုချင်တာလွတ်လပ်စွာပြေးသွားနိုင်တာယင်းနည်းမြှုပ်နှံပြီးစီးပွားရေးထူထောင်ကျင်တာစတဲ့သမန်နိုင်ငံတစ်နိုင်ငံမှာရှိတဲ့ပုံမှန်ဘဝကိုတက်လာကြတာပဲဖြစ်ပါတယ်။ USAID ကဆယ်စုနှစ်တည်းနဲ့ရှိပြီးပံ့ပိုးခဲ့ရသလိုပါပဲ။အနာဂတ်ကိုရှေ့ရှုပြီးလှုပ်ဆောင်နေတဲ့ရှေ့လယ်ပိုင်းဒေသကပြည်သူတွေရဲ့အားကျမြှုပ်နှံချက်တွေကို USAID ကဆက်လက်ထောက်ခံပေးသွားမှာဖြစ်ပါတယ်လို့USAID ရဲ့အရှေ့လယ်ပိုင်းဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးမိုက်ကယ်ဟာဗီကပြောပါရခင်ဗျာ
။ယေရီကန်ဆိုရာရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ။ဆက်ချက်ပြီးလို့ Editorial BOA Washington DC 23230 USA ကိုစာရေးနိုင်ကြပါတယ်။ www.boanews.com ညင်းဆောင်EDITORIALS ကိုအီးမေးလ်နဲ့ပို့နိုင်လို့0926193343ကိုဆက်နွယ်လေးပို့နိုင်ကြပါတယ်ရှင
်။အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ။ Coronavirus ဆက်ရောက်တဲ့ဆန်းနေရခြင်းမှာထိရောက်တဲ့ကာဝယ်ဆေးရလာရင်ကိုယ်နိုင်ငံအတွက်တည်းကိုကြည့်ကြမျိုးမလုပ်ဖို့တပည့်ရှုကပ္ပကျန်းမာရေးဖွဲ့အခြေကဲTedros Ghebreyesus ကအင်္ဂါနေ့တပည့်ရှုသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမျိုးသားရေးကိုပဲဦးစားပေးတာဟာကာယောဂါကိုပိုးပြီးဆိုးစေနိုင်တဲ့အပြင်ကမ္ဘာကုန်စည်စီးဆင်းမှုတွေပါလုံးဝပြတ်သွားတဲ့အထိဖြစ်လာနိုင်စေတယ်လို့ပြောပါတယ်။တစ်ချိန်ထဲမှာပဲလူငယ်တွေနေနဲ့ COVID-19 ရောဂါပိုးပြီးနေတာမဟုတ်တဲ့အတွက်သတိထားကြဖို့နဲ့ကိုယ့်ရဲ့ပြုမှုနေထိုင်ပုံတွေဟာတခြားလူတွေအတွက်အန္တရာယ်ရှိနိုင်တယ်လို့လည်းတပည့်ရှုကသတိပေးပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ22သန်းနီးပါးဖြစ်လာနေသလိုသေဆုံးရသူက8သိန်းနီးပါးရှိနေပြီဖြစ်ပါတယ်။ဘယ်လာရုစ်နိုင်ငံရွေးကောက်ပွဲကနေ26နှစ်အုပ်ချုပ်ပြီးနောက်ထပ်တက်တန်းတိုးမယ်အာနာရှင်သမရအလက်ဇန်ဒရာလူရှန်ကိုနှုတ်ထွက်ပေးဖို့အတွက်ဆန္ဒပြမှုတွေတိုးလာနေချိန်မှာအင်္ဂါနေ့ကနောက်ထပ်အလုပ်သမားတွေပါဆန္ဒပြလာကြပါတယ်။ရက်ဆက်ပြီးငင်းငယ်စွာဆန္ဒပြမှုကိုရဲတွေကပြင်းပြင်းထန်ထန်ခြိမ်းမုန်းခဲ့တဲ့နောက်သမရလူရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေကိုသမရကငင်းဆိုခဲ့တဲ့အချိန်ကစပြီးဘယ်လာရုစ်နိုင်ငံမှာမငြိမ်သက်မှုတွေတိုးလာခဲ့တာပါ။ရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကောက်ဆက်ပြားကရင်ဂျာဒုက္ခတဲ့စခန်းတစ်ခုမှာဂရင်150ဆန့် COVID-19 ရောဂါဆိုင်ရာကျန်းမာရေးဗဟိုဌာနအသစ်ကိုဖွင့်လှစ်လိုက်ပါတယ်။အဲ့ဒီဗဟိုဌာနမှာပြင်းထန်အဆောက်အအုံကူးစက်ရောဂါအတွက်တိကျခွဲထားရေးနဲ့ကုသရေးဌာနတစ်ခုပါဝင်ပြီးCOVID-19 ရောဂါလူနာတွေအတွက်ရည်ရွယ်ဖွင့်လှစ်တာဖြစ်ပါတယ်။ COVID-19 ကာယရောဂါကာလတဲ့မြောက်ကိုရီးယားနိုင်ငံကခေါင်းဆောင်ရဲ့အဆင့်မြင့်နိုင်ငံရေးညီလာခံကိုဒီကနေ့ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိပါတယ်။ညီလာခံမှာဘာအကြောင်းအရာတွေဆွေးနွေးမယ်ဆိုတာကိုတော့နိုင်ငံပိုင်း KCNA သတင်းဌာနကဖော်မပြပါဘူး။ဗုဒ္ဓဖူးနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုရေးပေါ်အခြေအနေကြောင့် ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာချပါစေဒီလိုဆိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်ကျွန်တော်ချင်းလေးသက်ပ
ါ This program has come to you from the Voice of America, Washington.